Welcome to the Voice of America in Burmese.
Minglama na phin ma shin. Washington ni review American tan ga ni 2020 November la ta ye. Tining rue ni manat khin season rue go Myanmar san no jin manat 6 nai ga ni 9 nai thi. Line no meter 2440 ne 51. Line meter 190 rue ga ni thau lwan pe ni ba bi. Chama khin myo tat ba. Di manat khin tadin rue go ko nyan win aw ne du pyo pya pe ba me.American ပြည်ထောင်စုမှာ November 3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဥရောပက OSCE အဖွဲ့ကစောင့်ကြည့်လေ့လာမှာဖြစ်ပါတယ်။ဒီဖွဲ့ကိုဦးဆောင်တဲ့အာဆူလာဂေးဆက်ကအခု2020ရွေးကောက်ပွဲဟာအရင် OSCE ကနေစောင့်ကြည့်လေ့လာခဲ့တဲ့ရွေးကောက်ပွဲ6ခုနဲ့ကွာခြားမှာဖြစ်ကြောင်း VOA ကိုပြောပါတယ်။ American နိုင်ငံဟာ OSCE အဖွဲ့ဝင်တနိုင်ငံဖြစ်ပြီးတက္ကရာ2000 American သမ္မတရွေးကောက်ပွဲနောက်ပိုင်းကစပြီး American အစိုးရရဲ့ဖိတ်ခေါ်မှုနဲ့ဥရောပစောင့်ကြည့်လေ့လာသူတွေလာရောက်ခဲ့ကြတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါမဖြစ်ပွားခင်ကစောင့်ကြည့်လေ့လာသူ900ဆစ်လွတ်ဖို့စီစဉ်ထားပေမယ့်အခုကာယောဂါဒဏ်ခံခဲ့ရတဲ့နောက်မှာအယောက်30ပဲဆစ်လွတ်ဖို့စီစဉ်ခဲ့တယ်လို့ဂန်ဆက်ကပြောပါတယ်။ရွေးကောက်ပွဲဟာအင်္ဂါနေ့မှာဂျင်ပါရောမှာဖြစ်တဲ့အတွက်စနေနေ့မှာ Republican Party ကသမ္မတ Trump နဲ့သူ့ပြိုင်ဘက် Democratic Party က Joe Biden တို့ဟာသူတို့အချိန်နဲ့ရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေမှာအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ကစနေနေ့မှာ Pennsylvania ကိုတွားရောက်နေတယ်လို့ဒုသမ္မတဟောင်း Joe Biden ကလည်း Michigan ပြည်နယ်မှာမဲဆွယ်နေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံ Nice မြို့ Notre Dame ဘုရားကျောင်းကလူ3ဦးသေဆုံးခဲ့တဲ့ဒဏ်နဲ့တိုက်ခိုက်မှုမှာဆင်နွှဲနေတဲ့တတိယမြောက်တန်တရားရှိသူကိုစနေနေ့ကပြင်သစ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒဏ်နဲ့တိုက်ခိုက်သူကအသက် 21 နှစ်အရွယ် Tunisia နိုင်ငံသား Ibrahim Aisewi ဖြစ်ပြီးသူဟာတူနီရှားကနေအီတလီနိုင်ငံလမ်ပီဒူဆာကျွန်းကိုရောက်လာတာဖြစ်ပြီးပြင်သစ်နိုင်ငံပါရီမြို့ကိုအောက်တိုဘာ9ရက်နေ့မှာရောက်လာတာပါဒီတိုက်ခိုက်မှုအတွက်သူတဦးတည်းကပဲလှုပ်ဆောင်တာဟုတ်မဟုတ်နဲ့ကြိုတင်ကြံစည်မှုရှိမရှိသိရဖို့ပြင်သစ်အီတလီနဲ့တူနီရှားအာဏာပိုင်တွေကပူးတွဲစုံစမ်းစစ်ဆေးနေတာပါအခုချိန်ထိပြင်သစ်ရဲတွေမင်းမြန်းစစ်ဆေးဖို့ဖမ်းထားတဲ့တန်တရာရှိသူက3ဦးရှိပါတယ်ပထမလူကတော့စောင့်ကြည့်ကင်မရာထဲမှာအခင်းမဖြစ်ပွားခင်တည့်ရက်မှာသူနဲ့တူတွေ့ကြတဲ့အသက် 48 နှစ်အရွယ်တူနီရှားမျိုးသားဖြစ်ပြီးချစ်တဲ့ဘရီနေမှာဖမ်းဆီးခဲ့ပါတယ်။ Ibrahim Aisewi ကိုဖမ်းဆီးရမည်စဉ်ကသူ့မှာလက်ကင်ဖုန်းနှလုံးတွေ့ခဲ့ရတာပါ။အခင်းမဖြစ်ပွားခင်တည်းကသူနဲ့ဆက်သွယ်ခဲ့သူအသက် 35 နှစ်အရွယ်အမျိုးသားကိုတော့တောက်ချန်နေမှာဖမ်းဆီးခဲ့တာဖြစ်ပြီးအခုစနေနေ့မှာဖမ်းဆီးသူဟာတန်မြတ်ရှိသူတူနီရှားနယ်ဘွားတူရဲ့နေအိမ်ကိုရှာဖွေရမှာတွေ့ခဲ့ရတဲ့အသက် 33 နှစ်အရွယ်အမျိုးသားဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ကပြင်းထန်နိုင်ငံမှာလုံခြုံရေးသတိပေးချက်အဆင့်ကိုတိုးမြှင့်ထားပြီးဖျားချောင်းတွေနဲ့စာသင်ကျောင်းတွေမှာလုံခြုံရေးတွေကိုတိုးချထားပါတယ်။ COVID-19 ကာယောဂါကူးစက်မှုဒုကျအကြိမ်ထပ်ပြီးတိုးလာနေတဲ့ဥရောပတလွှားမှာပြင်သစ်ဂျာမနီ၊ဘယ်လ်ဂျမ်နိုင်ငံတွေလိုပဲဗြိတိန်နိုင်ငံကလည်းတနိုင်ငံလုံးတိုင်းတာနဲ့အသွာအလာပိတ်ပင်မင်းကိုစနေနေ့မှာထုတ်ပြန်လိုက်ပါတယ်။ဒီနှစ်အတွက်ဒုကျအကြိမ်ဖြစ်တနိုင်ငံလုံးတိုင်းတာနဲ့ပိတ်ပင်မှုဟာအခြေအနေသိပ်ဆိုးစေမှာဖြစ်ကြောင်းဗြိတိန်ဝန်ကြီးချုပ်ဘိုရစ်ဂျွန်ဆန်ကပြောကြားခဲ့တာဖြစ်ပြီးဒီလိုပိတ်ပင်တားမြစ်ဖို့တောင်းဆိုချက်တွေကိုသတင်းပတ်တော်ကြားလက်မခံဘဲထားခဲ့တာပါအခုတော့တနိုင်ငံလုံးတိုင်းတာနဲ့ပိတ်ပင်မှုကိုချစ်တဲ့ဘရီနေမှာစတင်မှာဖြစ်ပြီးတလကြာထားရှိမှာပါဗြိတိန်နိုင်ငံမှာဒီရောဂါပိုကူးစက်မှုနှုံတိုးလာနေပြီးဆေးရုံတွေမှာလူနာရေးများလာနေတာနဲ့ပတ်သက်ပြီးဝန်ကြီးချုပ်ဟာတောက်ကြနေမှာကက်ဘိနက်အစည်းအဝေးခေါ်ယူဆွေးနွေးခဲ့ပါတယ်နေရဲပင်လယ်ဒေသအဂျီယန်ပင်လယ်တစ်ဖက်တစ်ချက်မှာရှိတဲ့တူရကီနဲ့ဂရိနိုင်ငံတွေကရှာဖွေကယ်ဆယ်ရေးအဖွဲ့တွေဟာငရင်တန်းကြောင့်ပြိုကျနေတဲ့အဆောက်အဦတွေနဲ့အပြည့်စည်းပုံတွေချမ်းမှာအသက်မသေးချမ်းရသူတွေကိုစနေနေ့မှာရှာဖွေနေကြပါတယ်။ငရင်တန်းကြောင့်တည်ဆုံးခဲ့သူ28ဦးရဲ့ရုပ်လောင်းတွေကိုရှာဖွေတွေ့ရှိခဲ့ပြီးဖြစ်တယ်လို့ဒဏ်ရာသူကရာပေါင်းများစွာရှိနေတာပါ။ပြင်းအဆင့်9ရှိတဲ့အပြည့်ငငယ်လှုပ်ခတ်ခဲ့ပြီးနောက်ပိုင်းနောက်ဆက်တွဲငရင်ငယ်ပေါင်း60တဲ့မင်းနဲ့လှုပ်ခတ်ခဲ့ပါတယ်။အပြည့်ငငယ်လှုပ်ခတ်ခဲ့ပြီးနိုင်ပိုင်းတွင်းမှာပဲဂရိဝန်ကြီးချုပ် Kyriakos Mitsotakis ကတူရကီသမ္မတရီဆက်တိုင်ယပ်အာဒိုဝန်ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးဝန်ထဲကြောင်းပြောကြားခဲ့တယ်လို့နှစ်နိုင်ငံကြားကွဲပြားမှုတွေရှိပေမဲ့ဒီချိန်မျိုးမှာနှစ်နိုင်ငံပြည်သူတွေအတူတကွရက်တည်ဖို့လိုကြောင်း Twitter မှာရေးပါတယ်။တူရကီသမ္မတကလည်းအခက်အခဲကာလတွေမှာနှစ်နိုင်ငံကြားစီစီလုံးလုံးနဲ့ကူညီပံ့ပိုးမှုပေးတာဟာဘဝမှာတန်ဖိုးအရှိဆုံးဖြစ်ကြောင်း Twitter ကလည်းပြန်လည်ရေးသားခဲ့ပါတယ်။နှစ်နိုင်ငံကြားတင်းမာမှုတွေပြည်လည်ရေးအတွက် American ကရော EU ဥရောပသမ္မတကပါစ조사နေပေမဲ့အောင်မြင်မှုမရပဲဖြစ်နေချိန်မှာအခုလိုငရင်တန်းခံရမှုကနေနှစ်နိုင်ငံဆက်ဆံရေးပြန်ပြီးနှွေးထွေးမှုရှိလာမလားဆိုတာကိုတော့တေချာမပြောနိုင်သေးပါဘူး
ိတ်ကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 9133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာတင်းနှင်းကုန်နေမနေ့ကင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကိုဗစ်ကူးစက်မှုဆက်လက်မြင့်မားနေစေဖြစ်တဲ့မြန်မာနိုင်ငံမှာကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့အောက်တိုဘာ31စနေနေ့တရက်ထဲအတွက်ညနေ6နာရီသတင်းထုတ်ပြန်ချက်အရရန်ကုန်တိုင်းမှာကူးစက်လူနာ880နဲ့အများဆုံးဖြစ်ပြီးပဲခူးတိုင်းကတော့45ဦးနဲ့ဒုတိယလိုက်ပါတယ်အဲဒီနောက်မှာမန္တလေးနဲ့အေရာဝတီတိုင်းတွေက44ဦးစီနဲ့ကူးစက်မှုတတိယအများဆုံးဖြစ်နေပါတယ်အရင်ကကူးစက်မှုအတော်များခဲ့တယ်ဆိုတဲ့ရခိုင်ပြည်နယ်မှာတော့စနေနေ့တရက်ထဲစီးရင်အရကိုဗစ်ပိုးတွေ့သူ19ဦးသာရှိပြီးမွန်ပြည်နယ်မှာဆိုရင်5ဦးသာတွေ့ပါတယ်။ဒါပေမဲ့မကွေးတိုင်းမှာ22ဦးနဲ့စကိုင်းတိုင်းမှာ73ဦးတွေ့ရှိရပြီးကြံပြည်နယ်နဲ့တိုင်းဒီမှာတော့10ခန်းအောက်မှာသာရှိပါတယ်။ဂျမိုင်းဝန်ကြီးဌာနရဲ့စနေနေ့ည8နာရီထုတ်ပြန်ချက်အရအော်တိုဘာ31ရက်အတွက်မြန်မာတနင်္ဂနွေမှာ COVID-19 ကူးစက်လူနာသစ် 1,210 ဦးထပ်တိုးပြီးသေဆုံးသူ18ဦးရှိတယ်လို့ဖော်ပြပါတယ်။အဲဒီ18ဦးတွေက73ဦးဟာယောဂအခမ်းရှိသူတွေဖြစ်တယ်လို့ကျန်းမာရေးဌာနကပြောပါရယ်။ရကိုင်းပြည်နယ်တွင်းနဲ့အွန်လိုင်းမှာပါမြန်မာတမတော်ကဝါဒဖြန့်စစ်ပွဲလှုပ်လာတဲ့အပေါ်စိုးရိမ်မှုပိုတိုးလာရကြောင်းရိုဟင်ဂျာအဖွဲ့အစည်း29ဘက်ကအောက်တိုဘာ31ရက်နေ့မှာစုပေါင်းထုတ်ပြန်လိုက်တဲ့ကြေညာချက်မှာဖော်ပြပါရယ်။ရကိုင်းတိုင်းရင်းသားတွေနဲ့ရိုဟင်ဂျာအတိုင်းဝန်းကြားညီညာစွာအတူရှင်တွဲနေထိုင်ရေးကိုမြန်မာတမတော်ကဖျက်ဆီးနေပြီးပဋိပက္ခတွေပိုဖြစ်လာအောင်သွေးထိုးလှုံ့ဆော်ဖို့ကြိုးပမ်းနေကြောင်းလည်းကြေညာချက်မှာစွပ်စွဲထားတာပါ။မြန်မာစစ်တပ်ဟာပြီးခဲ့တဲ့သတင်းပတ်တည်းရိုဟင်ဂျာနဲ့ရခိုင်လူမျိုးတွေကြားစေဝမ်းကွဲစီမဲ့သွေးတိုးလှုံ့ဆော်မှုတွေလုပ်ခဲ့ကြောင်းဥပမာဗီတင်အခြေစိုက် Block ရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌဦးထွန်းခင်ရဲ့ဓာတ်ပုံနဲ့ Facebook account တွေပြီးခဲ့တဲ့ရက်ပိုင်းတွေပေါ်ထွက်လာခဲ့ပြီးရခိုင်တပ်မတော် AA ရဲ့စစ်ဦးစီးချုပ်ဟာနိုင်ငံတကာအဖွဲ့အစည်းတွေနဲ့အစိုးရတွေစီကငွေကြေးထောက်ပံ့မှုတွေယူပြီးလှုံ့ရှားနေတယ်လို့ရိုဟင်ဂျာအဖွဲ့ဥက္ကဋ္ဌ Facebook account တွေစာမျက်နှာကနေစွပ်စွဲရေးသားထားကြောင်းအဲ့ဒီ post ကိုထောင်တောင်းချီတဲ့ပရိသတ်ကဖတ်ရှုခဲ့တယ်လို့မြန်မာစစ်တပ်ရဲ့ Opera Mini ရုပ်သံ channel ကလည်းပြန်လည်မျှဝေထားတယ်လို့ထောက်ပြပါရယ်ဒီစွပ်စွဲချက်တွေဟာခိုင်လုံတဲ့သတင်းအရင်းမြစ်တွေပေါ်အခြေခံပြောဆိုနေခြင်းသာဖြစ်တယ်လို့လည်းကြေညာချက်ကဆိုပါရယ်မြန်မာစစ်တပ်ရဲ့ဒီလုပ်ရဟာရခိုင်ပြည်နယ်တွင်းမှာဆက်ရှိနေစေဖြစ်တဲ့ရိုဟင်ဂျာတွေကို NDA တွင်တွန်းပို့နေတယ်လို့ဖြစ်နေတယ်လို့ပြစ်တင်ရေးသားထားပါရယ်မြန်မာစစ်တပ်ကရောအစိုးရကပါနိုင်ငံကမှာပြောဆိုနေတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံပယ်ချထားပါရယ်ခင်ဗျာမြန်မာနိုင်ငံကိုဖျက်ဆီးပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတိုက်ရိုက်သွာလာပြေးဆွဲနိုင်မဲ့ကားလမ်းရထားလမ်းတွေဖောက်လို့နိုင်မှုညွှန်လင်းထားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကြား၏ဌာနဒုဝန်ကြီးရှရီယာအလမ်ကပြောဆိုတယ်လို့တရုတ်အစိုးရပိုင်စင်ဝါသတင်းကရေးပါတယ်ဘင်္ဂလားဒေ့ရှ်တရုတ်နိုင်ငံကြားဖွံ့ဖြိုးမှုအတွေ့အကြုံဖလှယ်ရေးအွန်လိုင်းဆွေးနွေးပွဲတစ်ခုမှာဒုဝန်ကြီးအလမ်ကမြန်မာနိုင်ငံကိုဖျက်သွားမဲ့ကားလမ်းရထားလမ်းကိစ္စကိုဒါကာမြို့တော်မှာရှိတဲ့တရုတ်တန်ယုံနဲ့တရုတ်ဝင်ချင်းကပ်ဆွေးနွေးထားကြောင်းပြောဆိုခဲ့တာပါဒီလမ်းကြောင်းတွေဟာ BRI လို့ခေါ်တဲ့တရုတ်ရဲ့ပိုးကပ်ဘလမ်းစီမံကိန်းနဲ့ဆက်စပ်နေတယ်လို့ဒီလမ်းတွေအကောင့်ထဲပေါ်လာရင်အခြားအာဆီယံနိုင်ငံတွေနဲ့ဆက်သွယ်ရေးပိုမိုလွယ်ကူလာလိမ့်မယ်လို့လည်းအလမ်ကပြောပါတယ်တစ်ချိန်တည်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဟာတရုတ်ရဲ့အကြွေးထောင်ချောက်ထဲကျနေပြီဆိုတဲ့သုံးသပ်ချက်တွေကိုဒုဝန်ကြီးအလမ်ကပယ်ချလိုက်ပြီးကမ္ဘာလုံးကိုဆက်ရမယ့်ဘင်္ဂလားဒေ့ရှ်အကြွေးတွေနဲ့နှိုင်းဆာရင်တရုတ်အကြွေးကပမာဏသေးငယ်တယ်လို့တုံ့ပြန်ခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတရုတ်အသံမှကြီးလီဂျင်မင်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာတရုတ်ရဲ့ယင်းနှိမ့်ညွန့်မှုတွေအရင်ကထက်ပိုလှုပ်သွားဖို့မျှော်လင့်ထားကြောင်းအထူးသဖြင့် 5G ဆက်သွယ်ရေးစနစ်မြန်နှုံးမြင့်ယထာပြည့်စွဲမှုလေယာဉ်တိစောက်ရေးနဲ့ပင်လယ်သမုဒ္ဒရာအရင်းမြစ်တွေကိုသုံးပြီးစီးပွားရှာတဲ့ Blue Economy လို့ကဏ္ဍတွေမှာနိုင်ငံပူးပေါင်းလှုပ်သွားဖို့လိုလားကြောင်းပြောဆိုပါရခင်ဗျာဖိလစ်ပိုင်နိုင်ငံထဲမှာဒီနှစ်တည်းအင်အားအပြင်းဆုံးလို့ဆိုနိုင်တဲ့ဂိုနီတိုင်ဖုန်းမုန်တိုင်းဟာတနင်္ဂနွေ128မိုင်လေးတိုင်နှုံးနဲ့ဥတီချင်းကလာနေပြီးတနင်္ဂနွေနေ့မှာလူဆုံးကျွန်းမကြီးကိုဖျက်မတိုက်ခင်ဖိလစ်ပိုင်အရှေ့ဘက်ကန်ယူတန်းအစွန်ကကာဒန်ဒူအန်စ်ကျွန်းစုကိုမနေ့ပိုင်းမှာဝင်ရောက်ဖျက်ဆီးဖွယ်ရှိတယ်လို့နိုင်ငံရဲ့မိုးလေဝသဌာနကခန့်မှန်းထားပါတယ်အဲ့ဒီဒေသမှာလေပြင်းရိုက်ခတ်မှုနဲ့ရေကြီးမြေပြိုရာတွေကြုံလာနိုင်တာမို့ဒေသခံပြည်သူတသန်းနီးပါးကိုနေအိမ်တွေကနေဆွန့်ခွာစေပြီးဘေးလွတ်ရာရှောင်တိန်ကြဖို့အာဏာပိုင်တွေနှိုးဆော်ထားပါတယ်ကုလွန်ရေးစင်တာတွေအဖြစ်ကိုဗစ်ကြောင့်ပိတ်ထားရတဲ့စာသင်ကျောင်းတွေ ပြည်သူအားကစားရုံနေနဲ့အစိုးရပိုင်းအရေးပေါ်ခွင့်လုံရေးအဆောက်အုံတွေကိုအသုံးပြုမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းအဲ့ဒီဒေသမှာပဲမိုလော့ဖ်တိုင်ဖုန်းမုန်တိုင်းဝင်တိုက်ခဲ့တာကြောင့်လူ22ဦးသေဆုံးခဲ့ရပါတယ်ခင်ဗျာ။ဒီနေ့ဝင်နေမနက်ခင်း VO ရဲ့သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကျွန်တော်ညဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးသတင်းပိပုတ်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်နိုင်ပါပြီ
အမန်နိုမာ3ရက်နေ့မှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းမဲ့လိုတော့တဲ့အချိန်မှာဒီမိုကရက်တစ်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်ကသမ္မတထရမ့်ကိုတနိုင်ငံလုံးအတိုင်းအတာအရာရှိကနေဥဆောင်နေတယ်လို့လူလူစစ်တမ်းတွေကဖော်ပြနေပါတယ်ဒါမဲ့လည်းအရေးကြီးတဲ့ပြည်နယ်တွေမှာတော့တိတ်မကွာပဲရဂိုင်းတို့အနှင်းငယ်ပဲဥဆောင်နေတာဖြစ်ပါတယ်။ VOA သတင်းတော့ပက်စီဝီရကူဆိုရာသတင်းပေးပို့ထားတာကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်။အမေရိကန်မှာတော့ပြီးခဲ့တဲ့တောက်ကြာနေ့ကအထိမဲပေးခဲ့တဲ့သူအရေးတွက်ဟာ82တန်းကျော်သွားပြီဖြစ်ပါတယ်
။ Everybody keeps saying go and just vote for us. It's just like let's just make sure we get it.
ဘယ်ငါဆော့ဆော့မဲပေးကြဖို့ပြောနေကြပါတယ်။ဒါကြောင့်ကျွန်မလည်းဒီနေ့မဲပေးဖြစ်အောင်လုပ်လိုက်တာပါ
။ Democratic Party သမ္မတလောင်း Joe Biden ကတော့ဒီရွေးကောက်ပွဲဟာသမ္မတထရမ့်ရဲ့ကာယောဂတုံ့ပြန်မှုအပေါ်မှာလူလူဆန္ဒခံယူပွဲဖြစ်တယ်ဆိုပြီးတော့ပြောပါတယ
် I'm not running on the false promise of being able to end this pandemic by flipping a switch but what I can
ကျွန်တော်အနေနဲ့ကတော့ခလုတ်တစ်ချက်နှိပ်ပြီးတော့ဒီကာယောဂကိုအဆုံးသတ်နိုင်ရဲ့ဆိုပြီးတော့မဖြစ်နိုင်တဲ့ကိစ္စတွေကိုမပေးချင်ပါဘူးဒါပေမဲ့ကျွန်တော်အနေနဲ့ဂရီပေးနိုင်တာကကျွန်တော်တို့အစူအတက်တက်ကြီးကစပြီးတော့လှုပ်သင့်လှုပ်ထိုက်တာတွေမှန်တာတွေကိုပဲလှုပ်သွားမှာပ
ါသမ္မတထရမ့်ကတော့မကြသေးခင်ကစီးပွားရေးတက်လာတဲ့မတ်တမ်းတွေကိုပြပြီးသူလက်ထက်မှာစီးပွားရေးတာယာဝါပြောစရာမဲဆိုတဲ့ဂရီးနဲ့မဲဆွနေတာဖြစ်ပါတယ်
။ You see the number today? 33.1 GDP, the biggest in the history.
နောက်ဒီကနေ့ကိုကြည့်ကြည့်ပါ။ဂန်ဂျီဝင်ဝေ 33.1 ရာခိုင်နှုန်းနဲ့3ဆလောက်တက်လာပြီးဒါဟာကျွန်တော်တို့နိုင်ငံတမိုင်းမှာအများဆုံးဖြစ်ပါတယ်
။အခုလိုတက်လာတာကြောင့်ကာယောဂါမတိုင်ခင်ကရှိခဲ့တဲ့တိုင်းပြည်ဝင်ဝေထက် 3.5 ရာခိုင်နှုန်းလောက်ပဲနည်းတော့တာဖြစ်ပါတယ်။အမေရိကန်နိုင်ငံတဝန်းရဲရဲအကြမ်းဖက်မှုတွေကိုဆန္ဒပြတာတွေဆက်ပြီးဖြစ်နေချိန်မှာပဲဂျိုးဘိုင်ဒန်ကတော့သမ္မတထရမ့်ဟာလူမျိုးရေးပဋိပက္ခတွေသဘောထားကွဲတာတွေပိုဖြစ်စေတယ်လို့ပြစ်တင်လိုက်ပါတယ်။သမ္မတထရမ့်ကတော့တရားဥပဒေစိုးမိုးမှုရှိလာအောင်သူတယောက်တည်းလုပ်နိုင်ပြီးသူ့ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်ကတော့မင်းမဲ့ဝါရီတွေနဲ့တူရက်တီပြီးတော့တိုင်းပြည်ပြက်စေမဲ့ဆိုရှယ်လစ်ဝါဒလုပ်ငန်းစဉ်တွေကိုလက်ကင်ထားသူဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဝစ်အိုင်ယာစ်ဟာ Republican Party ရဲ့မဟာဗျူဟာရေးဆွဲချမှတ်သူဖြစ်ပါတယ်။
Biden closing argument is exactly what his opening argument was.
Biden ရဲ့နောက်ဆုံးပိတ်ကြောင်းပြချက်ကတော့အခွင့်မှာပြောတဲ့အတိုင်းပါပဲ။အခုချိန်ကတိုင်းပြည်လုံးစီစီလုံးလုံးစုပေါင်းပြီးစာမျက်နှာတစ်ခုကိုစတင်ဖို့ဆိုတာပါ။ Trump ကတော့ Joe Biden နဲ့ Democrat တွေဟာခင်ဗျားတို့ဘဝတွေကိုပြက်အောင်ဖျက်ဆီးပစ်ကြမယ်ဆိုတာမျိုးပါ။ဒါကပိုပြီးတော့ပြင်းထန်ပါတယ်
။တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကောက်ယူထားတဲ့လူလူစစ်တမ်းတွေမှာတော့ Joe Biden ဟာသမ္မတ Trump ထက်900ရာခိုင်နှုန်းလောက်သားနေပါတယ်။ဒါပေမဲ့အမေရိကန်ရွေးကောက်ပွဲတွေဟာဆန္ဒမဲ့အရေးတွက်နဲ့ဆုံးဖြတ်တာမဟုတ်ဘဲပြည်နယ်အလိုက်လူဦးရေပေါ်မှာအခြေခံတဲ့ကိုယ်စားလှယ်မဲ့အရေးတွက်နဲ့ဆုံးဖြတ်တာဖြစ်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဆိုရင်ကိုယ်စားလှယ်မဲ့938မဲတဲ့ကအနည်းဆုံး280ရဖို့လိုပါတယ်။သမ္မတထရမ့်ကတော့ရွေးကောက်ပွဲအတွက်အကျိန်းနဲ့ဖြစ်နေတဲ့ပြည်နယ်တွေမှာအနိုင်ရပြီး2016တုန်းကလိုမျိုးထပ်ပြီးနိုင်ဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လူလူစစ်တမ်းတွေမှာတော့အဲ့ဒီပြည်နယ်တွေမှာဂျိုးဘိုင်ဒန်ကအနည်းငယ်သားနေပါတယ်။နိုင်ငံရေးကဲခတ် Robert Griffin ကတော့
Trump is not losing as badly in some of these swing states in the Midwest as he is nationally but it's just a question about whether
American Levin ga a chain ne phit ni de tchu pi ne re ma Trump a paw thauk khan mu yon ne da ga ta nai ngan long a tai da law ma so ba u da ba mai le ta nai ngan long a ni ne thauk khan mu kwa cha che ga yue kaw pwe ma a dik a song phyet pe me pi ne re ma ba ti ti da da kwa cha pi yue kaw pwe ja la de ga be pyaung le twa si ma la so da ga do me ko de khu a phit set shi ni se ba
သမ္မတထရမ့်အနေနဲ့ရွေးကောက်ပွဲမှာဆက်နိုင်ဖို့အတွက်ဘယ်ပြည်နယ်တွေကိုမဖြစ်မနေအနိုင်ရဖို့လိုပါသလဲဒီပေါ်မှာတော့ Republican Party ရဲ့မဟာဗျူဟာရေးဆွဲသူ Amanda Iovino က
Pennsylvania is going to be the key state to watch on election night. Other states to watch would include Florida.
ရွေးကောက်ပွဲနေ့မှာအဓိကစောင့်ကြည့်ရမှာကတော့ Pennsylvania ပြည်နယ်ပါ။တခြားစောင့်ကြည့်ရမယ့်ပြည်နယ်တွေကတော့ Florida ဖြစ်ပြီးတော့အဲ့ဒီမှာအခြေအနေကသိပ်မကောင်းပါဘူး။ဒါမှမဟုတ်ရှုံးခဲ့ရင်တော့သူ့အနေနဲ့နိုင်ဖို့လမ်းသိပ်မမြင်ပါဘူး။
သမ္မတထရမ့်ကတော့ Pennsylvania ပြည်နယ်မှာအခုသတင်းပတ်ကုံစနေနေ့တနင်္ဂနွေနေ့မှာနှစ်ရက်ကြာမဲဆွယ်စည်းရုံးမှုတွေလုပ်မှာဖြစ်ပြီးတော့ Joe Biden နဲ့ဒုသမရလောင်း Kamala Harris တို့ကတော့တနင်္ဂနွေနေ့မှာမဲဆွယ်ကြမှာဖြစ်ပါတယ်ခင်ဗျာ
။သောရရှင်များရှင်ကျွန်မသင်္ကီထိုက်ပါ ခု 85ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့လူမှုရေးလူသားချင်းစာနာမှုနဲ့ယဉ်ကျေးမှုဆိုင်ရာတတိယကော်မတီမှမြမအရေးဆွေးနွေးမှုကိုတင်ပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကပ်ရေးကြောင့်အွန်လိုင်းကကျင်းပတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုမြမအရေးဆုံးဖြတ်ချက်နောက်နိုင်ငံတွေအတွက်ခန့်အပ်ထားတဲ့အထူးကိုယ်စားလှယ်တွေနဲ့နိုင်ငံတွေကြားယုံကြည်မှုမဲ့နေတဲ့ကိစ္စတွေကိုမြန်မာကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။ကုလသမဂ္ဂရဲ့မြန်မာရေးဆုံးဖြတ်ချက်ကိုလည်းမြန်မာကိုယ်စားလှယ်ကအခုလိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်
။ The resolution on Myanmar adopted during the 43rd session did not reach consensus.
မြန်မာရေးဆုံးဖြတ်ချက်ဟာနိုင်ငံရေးဆက်သွင်းပြီးတမာတမတ်မကြဖွံ့ဖြိုးရေးကိစ္စတွေအပါအဝင်မြန်မာတတသုံးသက်ထားခြင်းလည်းမရှိဘူးဆိုပြီးမြန်မာဘက်ကပေးချထားတာပါတဲ့နိုင်ငံတွေကပြည်သူအလုံးအတွက်ငြိမ်းချမ်းရေးလူမှုရေးသဟဇာတဖြစ်မှုနဲ့ဖွံ့ဖြိုးရေးအတွက်ဒီဆုံးဖြတ်ချက်ကအဟံအတားကြီးဖြစ်နေပါတယ်တဲ့ကုလသမဂ္ဂမှာရန်ပုံငွေအခက်အခဲတွေ့နေခြင်းနိုင်ငံရေးအရာဇက်သွင်းမှုမျိုးမဟုတ်ဘဲရွေချယ်ကောင်းနေအတွက်ပဲထိရောက်အကျိုးရှိအောင်သုံးသင်ပါတယ်လို့မြန်မာကိုယ်စားလှယ်ပြောဆိုသွားတာဖြစ်ပါတယ်လူခွေရေးကောင်းစီတဘာပတိအဲလစ်ဘက်ထရီချီဖီဇေဘာဂါက85ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့တတိယကော်မတီဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ရန်ပုံငွေနှဲလာတဲ့အခြေအနေကလူခွေရေးကောင်းစီရဲ့လုပ်ငန်းတွေအတွက်လဲထဲ့သွင်းစဉ်းစားသုံးသပ်ရတဲ့အချက်ဖြစ်ကြောင်းပြောခဲ့ပါတယ်။နိုင်ငံတွေအတွက်အထူးကိုယ်စားလှယ်တွေကိုသက်ဆိုင်ရာနိုင်ငံတွေကမကြိုက်တဲ့ကိစ္စဟာလည်းလူ့ခွင့်ရေးကောင်စီစဖွဲ့ကလေးကဆွေးနွေးနေကြရတဲ့ကိစ္စဖြစ်ပါတယ်လို့ကောင်စီသဘာပတိအဲလစ်ဘက်ထရီချီဖီဇေဘာဂါကဖြေကြားသွားပါတယ်။သက်ဆိုင်ရာနိုင်ငံတွေဘက်ကအခြေအနေတွေနဲ့ပတ်သက်ပြီးပြန်လည်တင်ပြဆွေးနွေးကြဖို့ကိုလည်းသူကတိုက်တွန်းသွားပါတယ်
။What I can say and what I hear very often is that countries who have a mandate holder say that the mandate holder spreads the wrong information.
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေနိုင်ငံတွေအတွက်အထူးကိုယ်စားလှယ်ခန့်အပ်မယ်ဆိုရင်ဒီအထူးကိုယ်စားလှယ်တွေဟာသတင်းမှားတွေဖြန့်နေဆိုပြီးနိုင်ငံတွေဘက်ကမကြာခဏပြောကြတာမျိုးရှိပါတယ်သူအနေနဲ့ပြောနိုင်တာကတော့နိုင်ငံတွေဘက်ကလည်းအခြေအနေတွေနဲ့ပတ်သက်ပြီးကိုရဲ့ရှုမြင်ချက်ကိုဘက်ကအမြင်ကိုတင်ပြဖို့အခွင့်ရရမှာဖြစ်ပြီးအ ਨੇ ဆုံးတော့အပြန်လန်ဆွေးနွေးမှုမျိုးနဲ့အတူဆောင်ရွက်ကြဖို့ပဲသူ့အနေနဲ့ပန်ချားနိုင်ပါတယ်တဲ့ကုလသမဂ္ဂအထွေထွေညီလာခံကနေ2019ခုနှစ်နှစ်ကုန်ပိုင်းမှာမြမရေးဆုံးဖြတ်ချက်ကိုမဲခွဲအတည်ပြုခဲ့တာဖြစ်ပြီးဒီဆုံးဖြတ်ချက်မှာတော့ရိုဟင်ဂျာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်လူ့အခွင့်အရေးချိုးဖောက်မှုတွေကိုရှုတ်ချထားတာဖြစ်ပါတယ်ရိုဟင်ဂျာတွေနောက်ရခိုင်ကချင်းနဲ့ရှမ်းပြည်နယ်တွင်ကတခြားလူနည်းစုတွေအပေါ်မုန်းတိလာအောင်လှုံ့ဆော်မှုတွေကိုမြန်မာဆိုရဘက်ကအရေးပေါ်အရေးယူဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့တာပါကုလသမဂ္ဂထွေထွေညီလာခံရဲ့ဆုံးဖြတ်ချက်တွေကမဖြစ်မနေလိုက်နာလှုံ့ဆော်ဖို့မလိုအပ်ဘူးဆိုပေမဲ့လည်းကဘာကြီးရဲ့ရှုမြင်ချက်ကိုထင်ဟပ်စေတာဖြစ်ပါတယ်မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးကုလသမဂ္ဂထွေထွေညီလာခံက2019ခုနှစ်နှစ်ကုန်ပိုင်းကချက်မှတ်ခဲ့တဲ့မြမအရေးဆုံးဖြတ်ချက်ဟာဆိုရင်ရခိုင်ပြည်နယ်ရဲ့ရှုပ်ထွေးလာတဲ့အခြေအနေတွေကိုဖြေရှင်းဖို့မရည်ရွယ်သလိုမြမအစိုးရဘက်ကဖြေရှင်းဆောင်ရွက်ဖို့ကြိုးပမ်းချက်တွေကိုလည်းလက်ခံဖို့ညှင်းဆန္ဒဖြစ်တယ်လို့အဲ့ဒီအချိန်ကနယူးယောက်ကုလသမဂ္ဂဆိုင်ရာမြမတန်အမတ်ကြီးဦးဟောက်တို့ဆွမ်းကပြောဆိုခဲ့ပါတယ်ကုလသမဂ္ဂရဲ့မြမလူခွေဆိုင်ရာဆုံးဖြတ်ချက်တွေဟာမလူလားအပ်တဲ့နိုင်ငံရေးဖိအားတွေဖြစ်စီဖို့ရည်ရွယ်တာလို့လဲမြန်မာဘက်ကဒီဇိုင်းမှတ်မှဆွဆွဲထားပြီးမယ်လို့လဲဘယ်လိုနိုင်ငံရေးအရာဖိအားပေးမှုလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးရှင
်မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ဘတ်ဆင် podcast season ကနေကြိုဆိုလိုက်ပါတယ်ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျမကတော့ဇာနီပါ။ COVID-19 ရောဂါဖြစ်ပွားမှုနှုန်းပိုပြီးမြင့်တက်လာလေလေလူတွေကပိုပြီးဆင်းရဲဒုက္ခရောက်လေလေဖြစ်လာနေပါပြီ။ဒီတစ်ပတ်မှာတော့တခြားသူတွေအတွက်အချိန်၊ငွေနဲ့လုပ်ငန်းတွေကိုသိဆက်ဆွံ့လွန်နေကြသူတွေနဲ့တိုးတန်ကတွေ့ဆုံခဲ့ပါတယ်
။တိုးရောဂါကအရင်နဲ့တကယ်ဆင်းရဲတယ်။စပ်ဖြစ်ပြီဆိုရင်ကျွန်တော်တွေ့ရတာ။
တရက်ွက်ထဲနေသူချင်းအစားအသောက်တွေဝေငှပေးနေတဲ့ရက်ွက်တွင်အဖွဲလေးတစ်ခုကဥလာမိုးဖြစ်ပါတယ်။ဒ ီဆောင်မှာမလိုအပ်နေတဲ့သူတွေကိုကူညီပေးနေတဲ့ဥလာမှုအပါအဝင်တခြားတမန်ပြည်သူတွေရဲ့အတန်တွေကိုပါကြားရမှာဖြစ်ပါတယ်။ဒီဆောင်မှာပြည်စုံကိုဒုအတန်သတင်းတော်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ
်။နေ့စဉ်မနက်7:00နာရီကိုရောက်တိုင်းလိုင်းတရာအရှိပိုင်း3မြင်းဆောင်လေးကွက်တဲမှာသမင်းယူဖို့စောက်ဆိုင်နေတဲ့လူတန်းရှိကြီးကိုမျက်စိတစ်စုံမြင်တွေ့ရမှာပါ။ဆူညံပွက်လောရိုက်နေတဲ့လူရဲများပြားပေမဲ့အကုန်လုံးနှီးပါကတူနဲ့တူနှစ်ပေလောက်ချဲပြီးညစ်ပေနေတဲ့မက်စ်လေးတွေကိုတတ်ထားကြပါရဲ့မကြာခဏဆိုသလိုလူချင်းချဲဖို့အော်နေတဲ့တွေလည်းကြားရပါရဲ့
လူရောင်းဘူးနဲ့လူရောင်းဘူးရောင်းတော့တ
ယောက်တာသမီးကာယုံရဲ့မိုးကုတ်ကဆုံးညံကွန်းညံလေးတွေကိုစူးစီးပြီးတော့ဓာတ်ရဟင်းလေးတွေကိုဟင်းပေါက်ပြန်ချက်ပြီးတော့လူဒီတောက်ဝင်နေလေးတွေဖြည့်ရှင်းပေးလိုက်တဲ့အချိန်လေးမှာတောက်ဝင်နေရတော့ပြေးလေဒါပေမဲ့စလောက်ကတော့60လောက်တော့ရှိတော့လူ560လောက်တော့ရှိတယ်အဲ့တော့ပြည်ချင်းကနောက်မှလူကဘလို့ဖြစ်လာလဲဆိုတော့တနည်းနဲ့တနည်းက150 200နေရနေကူ300ကျော်လောက်ကိုဖြစ်လာတယ်
မိတ္တအနန်းတော်ပရာဟိတအဖွဲ့ကဦးလာမိုးပြောပြတာပါသူနဲ့သူတဲ့ငယ်ချင်း၄ယောက်ပေါင်းပြီးကိုဗစ်ကာလမှာရက်ွက်တဲကဝင်ငွေနေမိသားစုတွေကိုစားစရာအခမဲ့ဝေပေးဖို့အဖွဲ့လေးတစ်ဖွဲ့ဖွဲ့ထားတာပါသူနေတဲ့သုံးမျိုးစောင်းလေးကွက်သစ်ဆိုတာကပယံလက်သမားစိုက်ကယ်ကယ်ရီဆွဲတန်ချီတန်ခွေစက်ရုံစင်ညာသောအလုံးလုံးကိုင်နေတဲ့အခြေခံလူဒန်းစားတွေနေကြတဲ့ကျူးကျော်ရက်ွက်တစ်ခုပါကိုဗစ်ဆက်ဖြစ်ကြတဲ့ကအလုပ်တွေပိတ်ကုန်တာအပြင်ထွက်လို့မရရတွေကြောင့်စားဝတ်နေရေးခက်ခဲနေတဲ့ရက်ွက်လေးမှာစားဖို့မရှိတော့တဲ့အထိခက်ခဲလာတဲ့မိသားစုတွေဟာသူတို့သမင်းဝေတဲ့အချိန်ကိုသာစောက်ဆိုင်နေကြတာပါသူတို့အဖွဲ့ကမနက်7:00နာရီဝန်းကျင်နဲ့ညနေ4:00ခွဲလောက်မှဝေးတက်ပါတယ
်သူတို့ရက်ွက်ကအရင်နဲ့တကယ်ဆင်းရဲတယ်စားဖြစ်ပြီဆိုတော့ကျွန်တော်ကြည့်ရတာအခုဆိုရင်အခုဒုတိယလော်ဒေါင်းလောက်ပြီနော်သူကလော်ဒောင်းတော့ဝင်သွားပြီအဲ့ဒါကိုလေတော်တော်ကမဖြစ်မနေရမနဲ့ကိုဖျက်အောင်တွေးတယ်ဒါပေမဲ့အသားဟင်းတော့အလူချင်းကောင်းကောင်းပေါ်လာရင်တော့အသားဟင်းလေးတို့ပါတယ်မပါတယ်ဆုံးတော့ကျတော့ပဲကလန်းဟင်းတို့ကြက်ပဲတို့ပဲကလန်းရတော့ပုံစံဖြစ်နေတာပေါ့နော်ဒီနေ့ကိုရမနဲ့ဆိုရင်ကျတော့3သိန်းခွဲလောက်ရှိတယ်အဲ့ဒါလေးကိုဖျက်အောင်ကျတော်ကအဆင်ပြေအောင်တော့အလူချင်းတော့ထပ်ရှာပြီးတော့လောက်အောင်ပေါ့နော
်ဦးလာမိုးတို့ကလာယူရဲ့တယောက်ချင်းစီတိုင်းကိုတယောက်စာမဟုတ်ပဲအင်ရှိမိသားစုဦးရဲ့အကောင်လုံးအတွက်ယူလာတဲ့ဇလုံးရှိပုံနဲ့ခွက်တီအပြည့်ထည့်ပေးတာဖြစ်ပါတယ်။သူတို့ကိုယ်ပိုင်မိသားစုတွေဟာလည်းအစင်မပြေလှပေမဲ့ရက်ွက်သူရက်ွက်သားတွေကလိုအပ်နေတဲ့မိသားစုအားလုံးကိုကျွေးနိုင်ဖို့အလှူရှင်အခက်ခဲရှိနေပေမဲ့သူတို့ကြိုးစားနေတုံးပါပဲ။ကိုဗစ်ကာလတွင်ယောဂနဲ့ပတ်သက်ပြီးစိတ်ကုန်မှုတွေအခက်အခဲတွေစိုးရိမ်မှုတွေကြောက်ရွံ့မှုတွေကိုကြုံနေရပေမဲ့လူတိုင်းလူတိုင်းကတတ်နိုင်တဲ့ဘက်ကအစင်မပြေတဲ့သူတွေကိုကူညီပေးနေတာဟာလည်းကြည်နူးစရာပါ။ကုသရေးပိုင်းမှာလည်းလက်ရှိကုသပေးနေတဲ့ဆရာဝန်တူနာပြူတွေကစေတနာထားပြီးကုသပေးနေကြသလိုဗောလန်တီးယားဆရာဝန်တူနာပြူတွေဟာလည်းအများအပြားပါဝင်လာကြပါတယ်။ကျွယ်ဝချမ်းသာတဲ့သူတွေကငွေကြေးသိမ်းပေါင်းမြောက်များစွာလှူဒန်းကြသလိုအလယ်လက်ရှိသူတွေကလည်းသူတို့တက်နိုင်သလောက်လှူဒန်းလာကြပါတယ်။တက်နိုင်တဲ့ပိုင်းလှူနေတဲ့သူတွေကကိုဗစ်ဒုတိယလှိုင်းမှာတိတိတသာအများပြားလာခဲ့ပါတယ်။အဲ့ဒီထဲမှာတော့ရန်ကုန်မြို့စမ်းကြောင်းမြို့နယ်ကမခိုင်မွန်ချိုလည်းအပါအဝင်ပါကိုဗစ်ပထမလိုင်းတုန်းကဆေးရုံနဲ့ကွာရန်တီးစင်တာတွေအတွက်လိုအပ်တဲ့ PPE နဲ့ mask တွေကိုအဓိကလှူဒန်းခဲ့တဲ့သူမကဒုတိယလိုင်းမှာတော
့ online ကနေပဲမျိုးစုံတည်နေတက်လာပေါ့နော်ဘယ်နေရာမှာတော့ဘယ်သူတွေဒုက္ခရောက်နေကြပြီးအဟိုတလောကဆိုအနည်းဆုံးဟိုဒီကုန်းစင်ကမ်းပါမှာဆိုရင်ကလေးကိုနှုတ်ဘူးဝယ်မတိုင်နိုင်လို့ပေါ့နော်အဖေကစိတ်ကကြပြီးတော့သူ့ကိုယ်သူတတ်တည်သွားတဲ့တည်ငြိမ်ကြတယ်အဲ့လိုမျိုးကြီးကြားတဲ့အခါကျတော့ဟိုအမစိတ်ကမှဒီဘက်ကိုပြောင်းထူချင်လာတဲ့စိတ်ပေါ်လာတယ်။ဒီအိမ်တော်လူတွေကိုပေါ့နော်ပစ္စည်းအတိအကျစားတောက်ကုန်ပေါ့ဆန်စီစားချက်ဦးလိုရပေါ့နော်အဲ့လိုမျိုးစားတောက်ကုန်နေတဲ့သူလူရဲ့နေရာမှာအသုံးပြုဖို့တကူကျောင်း900စီပေါ့နော်အဲ့လိုမျိုးလေးစီစီဖြစ်တယ်။လက်ရှိမှာအလုတ်ကင်ကြီးအဆင်မပြေကြတော့ဘူးအလုတ်မရှိတဲ့အခါမှာသူ့ရဲ့အနေနဲ့တနေ့စာစားဖို့တောင်နိုင်နိုင်ဖြစ်နေရဲ့ဆိုတဲ့သဘောလေးကြီးအဲ့လိုမျိုးကြီးကြတာတွေ့တယ
်။အရင်ကတယောက်တည်းတက်နိုင်တယ်လို့လူခဲ့ရတာကနေသူနဲ့အတူလူဖို့စိတ်ဝင်စားတဲ့နီးစပ်ရမိတ်ဆွေတွေရဲ့အလှူတွေကိုလည်းစုစည်းထုတ်ဖို့ကလူပေးနေရဖြစ်ပါတယ်။သူရဲ့အတွေ့အကြုံအရအခုအချိန်မှာအခက်အခဲဖြစ်လို့အကူအညီလိုအပ်နေတဲ့သူအများစုဟာကလေးငယ်မွေးသားရဲ့အမျိုးသမီးတွေဖြစ်တယ်လို့ဆိုပါတယ်
။အမမြန်မာနိုင်ငံကဒီ local ရှင်းကြဒီဖြည့်ဝဲအလှူရှင်ပေါ့နော် local donate အရင်များနေမှာအဲ့လိုတွေ့ရတယ်။ဘောက်ချော်ဒီပါဟိတဖွဲ့ရဲ့အများကြီးပေါ်လာတယ်။သူတွေတနည်းနည်းလူတွေကလည်းမနေဘူး။ပြောနောက်ခုဒီအစိုးရကလည်းတကယ်ကိုတခြားနိုင်ငံအနေနဲ့ရှိမယ်ဆိုရင်တော်တော်ကြီးလုပ်ပေးအစိုးရလို့ပြောလို့ရတယ်ဟိုအလှူပိုင်းမှာတော့တကယ်မြန်မာလူမျိုးကမြန်မာနိုင်ငံကတကယ်အရန်အားရဖို့ကောင်းတယ် အားရဖို့မကောင်းတာအရှိကံအပိုင်းနဲ့ရှိရ
မခိုင်မွန်ချိုကတော့ပတ်စံအပိုကုန်မဲ့မလိုအပ်ပဲဈေးဝယ်တာတွေကိုလျှော့ပြီးကိုဗစ်ကာလပြီးဆုံးချိန်ထိတက်နိုင်သလောက်လှူသွားမယ်လို့ဆိုပြမှာတယ်လိုအပ်နေသူတွေကိုလှူဒန်းတာမျိုးမဟုတ်ပေမဲ့ကိုဗစ်ကာလမှာဈေးဝယ်သူတွေကိုစိတ်ချမ်းသာအောင်ဝန်ဆောင်မှုပေးနေတာကတော့ငါးပစုံရောင်းသူမဝဝါဦးဖြစ်ပါတယ်သူက
လေးတိမ်ပြစ်ပြီပေါ့နော်ပြစ်ပြီးလဲအမှန်ပဲကျမထည့်ပြီးတာပေါ့နော်အဲ့လိုမျိုးမှားတဲ့လူစိတ်တိုင်းကြပါဦးမအမဈေးတင်နေမရောဆိုတာအမကျမအခုဥပမာအမရဲ့ကျမ1800ယူရတယ်ဆိုကျမလမ်းစရိတ်နဲ့ရေခဲကားနဲ့အလုပ်သမားကားနဲ့ဆိုရင်ကျမ2000လောက်တင်ရအောင်1200တင်ရအောင်လေညာဒါပဲမဲ့ကျမလည်းဟိုအချင်းကြီးအောင်စားသုံးလူလည်းတင်ပြအောင်ကျမအဲ့လောက်အများကြီးဈေးမတင်ဘူး2000ရောက်လို့ရရင်2000ရောက်မှာ1900ရောက်လို့ရရင်1900ရောက်မှာပေါ့နော်နောက်ပြီးတော့ကျမပို့ကားကိုလည်းဒီဆက်ညောင်းမျိုးနဲ့ဟိုဘက်ကြော်သွားတာပဲဒီဆက်ညောင်းမျိုးနဲ့တွင်ပဲဒီနည်းနည်းများများကျမ1000မယူပါနဲ့ရှင်1000ကလည်းကျမယူတာမဟုတ်ပါဘူးပို့ပေးတဲ့ကောင်လေးကိုကျမ1000လုံးအပြည့်ဝပေးတာပါသူလည်းအချင်းကြီးအောင
်မဟုတ်ပါဘူးလို့ပဲကိုဗစ်ဒုတိယလိုင်းမှာဈေးတဲ့အများစုကဈေးတင်ရောင်းတာတွေမလုပ်ကြတော့သလိုပြည်သူတွေကလည်းကြောက်စိတ်ကြောက်စားသောက်ကုန်နဲ့ကုန်ပစ္စည်းတွေအလူအယက်ဝယ်ရတွေမလုပ်ကြတော့ပါဘူးဒုတိယလိုင်းဆက်ဆခြင်းပထမတစ်ပတ်အတွင်းမှာမဲဈေးတွေတိတိတသာတက်သွားတာကလွဲ့ရင်အခြေခံစားသောက်ကုန်ဈေးကတော့အနည်းငယ်သာအပြောင်းလဲဖြစ်ခဲ့ပါတယ်အခုတော့ကိုဗစ်ကာကွယ်ရေးအတွက်အရေးကြီးတဲ့မဲတွေဟာလည်းကိုဗစ်မဖြစ်ခင်ကာလကဈေးနှိမ့်နဲ့ပြန်ဝင်လို့ရနေပါပြီအဲ့ဒီလိုပဲကိုဗစ်ကိုတိုက်ထုတ်ဖို့အတွက်မြန်မာပြည်တွင်းကလူထန်းစားအလှအလိုက်ပြည်သူတွေမှာပြောင်းလဲလာတဲ့အပြုမှုတွေရှိပါသေးရဲ့ကိုဗစ်လူနာတွေကုသဖို့အေယာဝတီစင်တာအင်းအားစင်တာဖော်ကျူးစင်တာဆိုတာပေါ်လာသလိုနေထိုင်ရေးခက်ခဲနေတဲ့ကုသရေးဘက်ကဆရာဝန်တွေကိုနေထိုင်ဖို့အစီအစဉ်ပေးတဲ့ဟိုတယ်တွေလည်းရှိလာပါတယ်ဗိုလန်တီယာလုပ်ဖို့လျှောက်လာတင်ပြီးခေါ်မဲရဲကိုအစဉ်သင်းစောင့်နေတဲ့မဆကြီးလိုလူငယ်တွေလည်းအများအပြားရှိလာပါတယ
်အရင်တော့ကတော့အဲ့လိုမျိုးလေတကယ်လိုအပ်နေတကယ် positive ဖြစ်နေတဲ့လူနာတွေနဲ့ထိတွေ့ဆက်ဆံရတဲ့အပိုင်းတို့ပါလို့ပေါ့နော်အဲ့လိုမျိုးမှလှုပ်ချင်တဲ့ဆန္ဒမျိုးတော့ရှိခဲ့တယ်ဒါပေမဲ့အခုလက်ရှိအနေအထားမှာကျတော့အဲ့လိုမျိုးမရှိတော့ဟိုလိုအပ်တဲ့နေရာမှာလုပ်မယ်ပေါ့နော်တကယ်လိုအပ်နေတဲ့နေရာကိုတကယ်ကူညီခွင့်ရင်အဲကိုလည်းကူညီပေးနိုင်တယ်သူတို့လည်းတကယ်အကျိုးရှိမယ်တကယ်လည်းလိုအပ်နေတဲ့နေရာအဲ့လိုနေရာမျိုးဆိုလို့ရှိရင်ဘာပြီးလုပ်မှာပဲပေါ့နော
်အခုလိုအဖက်ဖက်ကနိုင်နိုင်တယ်လို့ပါဝင်လာတဲ့သူတို့အားလုံးရဲ့ရင်ထဲမှာတော့တူညီတဲ့ဆန္ဒကတခုရဲ့ရှိပါတယ
်ရင်ထဲမှာဘလောက်သိမ့်ပိုက်တာလဲဆိုဒီကိုဗစ်ကာလတော့အောင်မြင်စွာပြီးဆုံးသွားလို့တမန်ရည်ဒီမှာတပီလုံးဖြစ်မယ်ဆိုရင်နိုင်ငံတော်ခွင့်ပြုမယ်ဆိုရင်တော်တည်ပြီးတော့ဓာတ်ခွတဲ့မှာခေတော်လုံးချက်ပြေးပလိုက်ချင်သေးတယ်။အောက်ဝက်ခံတဲ့အတင်းဒါကြီးကတော်ကြီးဒုက္ခရောက်ကြတာ။ကိုလုံးကပြည်သူတွေအကုန်တော်ကြီးဒုက္ခရောက်ကြတာ
။ခြေနေပြီးပြန်ကောင်းပြီးတော့ဟိုဒီယောဂကြီးရဲ့အញ្ញံပြတ်ပြီးအကုန်လုံးပုံမှန်တိုင်းကျန်လေပတ်နေနေကြရတဲ့တွေလည်းအရှင်ပြန်ပြင်းနေပြီးပြန်ရကြပါစေပေါ့။အမတော်အလိုပဲဆန္ဒရှိပါတယ်။ကိုဗစ်ညံ့ဆုံးပြီးပါစေ။အញ្ញံဆုံးပြီးပါစေ။ကိုလုံးပေါ့နော်လုပ်ငန်းတွေလည်းအကုန်လုံးပဲပတ်အောင်ပေါ့နော်။ကိုတယောက်တည်းမဟုတ်ခုနှစ်ရက်သားသမီးကလုံးအရှင်ပြည်အောင်မအမရဲ့တည်ရမလား။ဒါပြလို့လဲဆိုတော့အခုကထိတ်ထိတ်တလန့်လန့်နဲ့လုံနေရတော့လေ
။ကိုဗစ်နဲ့ပတ်သက်ပြီးတော့ကြတော့ညံ့ပြီးနေချင်တာပေါ့နော်။ဒါပြလို့လဲဆိုတော့အခုအနေထားဟိုရီအနေနဲ့ကဘာနဲ့တူလဲဆိုတော့ဟိုရီမွေးတဲ့အင်းမွေးတရိစံလေးတွေပုံစံလိုပုံစံမျိုးအောင်ဖြစ်နေရလေ။ freelance တွေအတွက်ကကြတော့အလုပ်ရှိမှလောက်ကပေါ်ပြီးတော့မှအလုပ်ပဆန်ရတဲ့ခါကြတော့အခုလိုအချိန်လေးတော့ကကြတော့ကိုရီတော့ကအရန်အထိနာတယ်ပေါ့
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတောက်အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းဆိုဖြစ်ပါတယ်။ဒိုးအတန်အတန်နဲ့အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့VOA ကထုတ်လင်းတဲ့ Radio Season မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနှာစင်နိုင်ပါတယ်။ဒီ Season ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နှာစင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOA Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
လာပါခင်ဗျာ View American အသံမြန်မာပိုင်းအစီအစဉ်ကနေပြီးတော့ဆက်လက်တင်ပြနေပါရယ်2020ရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ရွေးကောက်ပွဲစကားဝိုင်းအစီအစဉ်ကို VOE ကနေပြီးတော့ပတ်စင်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်တွေရဲ့အခမ်းအနားဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ် Channel FFE သတင်းဌာနရဲ့ Editor ကိုမှုသက်ကနေပြီးတော့စီစဉ်တက်ဆက်ပေးထားပါတယ်
နောက်ပတ်စဉ်တင်ဆက်ပေးနေကြဖြစ်တဲ့2020ရွေးကောက်ပွဲသူစီစဉ်ကနေကြိုဆိုလိုက်ပါရစေ။ဒီတစ်ပတ်မှာတော့2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခန်းကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာပါ။အပေါင်းဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေလည်းရှိပါသေးတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ဝိသဒီမိုကရေစီဖွဲ့ချုပ်ကိုပူဇော်ပြုပြီးတော့ရန်ကုန်မြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဒေါ်စင်မအောင်ဖြစ်ပါရစေ။ဒီအောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုပူဇော်ပြုပြီးတော့မရပူရာမြို့နယ်ပြည်သူ့တော်ကိုယ်တော်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမဲ့ဦးသိန်းထွန်းဖြစ်ပါတယ်။ချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုကိုစားပြုပြီးတော့ရသတ်တော်ကိုယ်စားလောင်းဖြစ်ဝင်ရောက်ရွေးချယ်ခံမဲ့စိုင်းအောင်လျံဖြစ်ပါတယ်။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကဒီ2020ရွေးကောက်ပွဲနဲ့ဥပဒေပြုလွှတ်တော်များရဲ့ခန့်ကဏ္ဍဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ပါတယ်။အဲ့တော့ပေါင်းဆွေးနွေးမဲ့သူတွေအားလုံးကဒီ2020ရွေးကောက်ပွဲကိုပေါင်းဝင်ရှင်းပြပြီးတော့မှလွှတ်တော်ရဲ့ခန့်ကဏ္ဍကိုပေါင်းဖို့ကြိုးစားနေတဲ့သူတွေလည်းဖြစ်ပါတယ်။အဲ့တော့ဒီဆွေးနွေးပွဲမှာကျွန်တော်လွှတ်တော်ရဲ့ဥပဒေပြုရေးခန့်ကဏ္ဍတွေပြင်လာမဲ့လွှတ်တော်သက်တမ်းမှာဘယ်လိုဥပဒေပြင်ဆင်ပြဋ္ဌာန်းကြမလဲဘလို့ပြောင်းလဲပေါ်ဆောင်ရမယ်ဆိုတဲ့အကြောင်းအရာတွေဆွေးနွေးဖို့ရှိပါတယ်။အဲ့တော့ကျွန်တော်အရင်ဆုံးကျွန်တော်စပြီးတော့မေးချင်တာကဒီလက်ရှိမြန်မာနိုင်ငံရဲ့ဖြစ်စဉ်မှာလွတ်တော်တွေရဲ့အခမ်းအနားကဘယ်လောက်ရေးပါတဲ့နေရာမှာရှိနေသလဲပေါ့။ဆိုတော့လွတ်တော်ကနေပြီးတော့မှအစိုးရနဲ့ထိန်းချုပ်မှုလုပ်တဲ့လုပ်ငန်းစဉ်တွေကိုဘယ်လောက်ထိလုံဆောင်နိုင်တာတွေရှိသလဲ။ဒီလွတ်တော်တွေကနေပြီးတော့နိုင်ငံသားခွင့်ရေးတွေနောက်တစ်ခါနိုင်ငံရေးပြောင်းလဲတွေနဲ့ပတ်သက်ပြီးတော့ဥပဒေကြာထမ်းမှုတွေကိုဘယ်လိုလုံဆောင်တာမျိုးရှိသလဲပေါ့။ဒါကိုစပြီးဆွေးနွေးပေးနေကြတယ်။ခင်ဗျာအရင်ဆုံးတော့ကျွန်တော်စပြီးတော့မှမက်ဆင်မောင်အောင်ကိုဆွေးနွေးဖို့
ဟုတ်ကဲ့ဟုတ်ကဲ့ဟိုမင်္ဂလာပါအခုကျမရဲ့ဒီ9နှစ်ဒါအတွေ့အကြုံပေါ့နော်2015နေပြီးတော့အခုလက်ရှိအနေနဲ့အတွေ့အကြုံရတော့တော်တော်ဆိုတာကခုနဒီမန္တန်ကြီး3ရက်လို့ဆိုကြတာပေါ့လေစမုတ်ပြည်စနစ်ကိုသွားတဲ့အခါမှာအုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးမှာဥပဒေပြုရေးမန္တန်လို့ပြောကြပါတယ်တော်တော်လည်းပဲဥပဒေပြုရေးမန္တန်လို့ပြောပေမဲ့လည်းသူ့ရဲ့တာဝန်ကဥပဒေကြီးပဲပြုနေရတာမျိုးမဟုတ်ဘဲနဲ့ check and balance ဆိုတဲ့အပြန်နဲ့ဒီထိန်းချောင်းတဲ့သဘောတရားလေးပါရပါတယ်ပေါ့နော်ပါပါတယ်ဆိုတော့အဲ့ဒီအချိန်မှာဘလို့နည်းနဲ့ထိန်းချောင်းကြလဲဆိုတဲ့ခါကျတော့မိကုန်းနေမေးတာအဆိုရီတင်တာကာစီတီတွေပေါ့နော်ပြီးလို့ရှိရင်ဒီမဲဆန္ဒနယ်မှာပြန်ပြီးတော့ constituent service လို့ခေါ်တာပေါ့နော်ဒီခုနပြောတဲ့ကိုယ်မဲဆန္ဒနယ်မှာပြန်ပြီးတော့ဝန်ဆောင်မှုပေးတာဒီအပိုင်းနေပေါ့နော်ဆိုတော့အဓိကကတော့တောင်းပန်လေးရရှိတယ်လို့ကျွန်မတွေ့ကြုံရမြင်ပါတယ်ခုနပြောတဲ့ constituent service ပေးတယ်ခုနပြောတဲ့တည်သူလူထုရဲ့အတန်ကိုဥသားပြုရယ်ဥသားပြုရခါမှာမိကုန်းနဲ့မိချင်းအဖြစ်အစိုးရမှဝင်ရောက်ဆွေးနွေးခြင်းအဖြစ်အဲကျွန်တော်တို့ကိုဥသားပြုလို့ရတယ်ထို့အတူခုနဥပဒေပြုရေးပေါ့ဥပဒေပြုရေးကြတော့ကျွန်တော်တို့ပြည်သူ့လွှတ်တော်ဆိုတော့ပြည်အောင်စုလွှတ်တော်ထဲမှာပါဝင်နေတဲ့ပြည်အောင်စုတစ်ခုလုံးနဲ့ပတ်သက်တဲ့အခြေခံဥပဒေရပေးထားတဲ့ဥပဒေတွေကိုပြုကြတာဖြစ်ပါတယ်ဆိုတော့ဥပဒေကိုပြုတယ်အစ်စ်ပြုတယ်ရေးဆွဲတာတွေလည်းရှိတယ်ထို့အတူပြင်ဆင်တာတွေလည်းရှိတယ်ပေါ့နော်ပြင်ဆင်တယ်အစ်စ်ရေးဆွဲတယ်ဒီဘက်အနေနဲ့သွားတဲ့အနေထားဖြစ်ပါတယ်ဖြစ်တော့ခုနပြောတဲ့ဥပဒေပြုရေးအနေထားကဘလို့ရှိတယ်လဲလို့ကြောက်မယ်ဆိုရင်ခေတ်စနစ်နဲ့လိုင်းလျောညီထွေအောင်လို့သွားကြတာမျိုးတော့ရှိပါတယ်။နောက်ပြီးရခါကြတော့နိုင်ငံရေးအရာလိုအပ်လို့ပြုပြင်ကြောင်းလဲလိုက်ရတယ်။နိုင်ငံရေးစနစ်ကလည်းကြောင်းလဲနေတာ။ဆိုတဲ့ခါကြတော့အရင်တုန်းကဟိုရှိခဲ့တဲ့ဥပဒေတွေရှိပါတယ်။ကျွန်တော်တို့ဥပဒေကျွန်တော်တို့ committee ဆိုဥပဒေပေါင်းရှာနဲ့ချီပြီးတော့ review လုပ်ဖို့ဆိုပြီးတော့ assignment ရှိတယ်ပေါ့နော်။တိုးတော်လည်းပဲဒီ assignment တွေကိုခါကြတော့ကျွန်တော်အကုန်လုံးကိုဆောင်ရွက်နိုင်ခြင်းမရှိသေးဘူး။တချို့အရေးကြီးတဲ့ priority ပေါ့ပြောရလို့ရှိရင်တော့ဟိုအစိုးရရဲ့သွားနေတဲ့အထူးအဖြစ်နိုင်ငံပါတီရဲ့သွားနေတဲ့ priority ပြီးလို့ရှိရင်တခြားအခုငါပြောတဲ့ပါတီရဲ့ priority ပေါ့ဒီဟာတွေပေါ်မှာထိန်းချပြီးတော့ပြင်ကြပြုကြရတာဖြစ်ပါတယ်ဆိုတော့တချို့ဟာတွေဆိုလို့ရှိရင်လည်းကျွန်တော်တို့ပြောင်းလဲနိုင်တယ်ဟိုဥပမာဆိုလို့ရှိရင်ဟိုအဇင်းလိုအမျိုးပေါ့ဒီလက်ကအုပ်ချုပ်ရေးမှုဥပဒေကိုတချို့ပြင်ပြီးတော့ခုနပြောတဲ့အဇင်းပေါ့နော်ဒီလိုကိစ္စမျိုးတွေကျွန်တော်တို့သွားခဲ့တာရှိတယ်အဲနောက်ပြီးတဲ့ခါကျတော့အစ်စ်ဥပဒေတွေဆိုလို့ရှိရင်လည်းမှာကလေးတငယ်အခွင့်အရေးဆိုင်ရာဥပဒေတို့ဒါမျိုးတွေကျွန်တော်သွားခဲ့တာရှိတယ်။စီးပွားရေးနဲ့ပတ်သက်လို့ရှိလို့ရှိရင်လည်းခုနရင်းနှီးမြှုပ်နှံမှုဥပဒေကိုကျွန်တော်တို့နှစ်ခုပေါင်းပြီးတော့ပြန်ပြီးတော့
ပြင်ဆင်ခဲ့တဲ့အနေအထားမျိုးတွေရှိပါတယ
်။ဆိုတော့ကျွန်တော်ဒီနေရာမှာကိုဟာ slide အောင်လဲကိုကျွန်တော်မေးချင်တာရှိပါတယ်။ဆိုတော့ဒီတိုင်းသားတွေရဲ့ခံကဏ္ဍပေါ့။ဆိုတော့တိုင်းသားတွေကတိုင်းသားတွေနေတဲ့ပေါ့ဒီလွတ်တော်ရဲ့ဥရပြည်လုပ်ငန်းစဉ်ကဒီတိုင်းသားတွေပေါ်မှာဘလို့ကြိုးတရားမှုရှိနေတယ်ပေါ့လက်ရှိအခြေလက်ရှိနိုင်ငံရေးအခြေအနေမှာတိုင်းသားတွေနေတော့ဒီလွတ်တော်ဥပဒေပြည်နိုင်ငံကနေပြီးတော့မှတိုင်းသားတွေရဲ့ခံကဏ္ဍကိုဘလောက်ထိအမြင်တွေ့နေရတာရှိလဲဒါလေးကိုပြောပြစေချင်တယ်ခင်ဗျာ။
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတိုင်းသားအနေနဲ့တိုင်းသားပါတီများအနေနဲ့တော်လကောင်းကျွန်တော်တို့တိုင်းသားညီမျှဒီတာဤတော်လကောင်းဒီကျွန်တော်ရွေးကောက်ပွဲပြီးတော့ဥပဒေပြူရေးလွှတ်တော်ဆိုတဲ့အခန်းကဏ္ဍမှာလွှတ်တော်ကိုယ်စားလှယ်များကခုနလိုပဲဥပဒေပြူရေးလုပ်ရမယ်ပြီးတော့ check and balance လုပ်ရအောင်အဲ့ဒါကကျွန်တော်လွှတ်တော်ရဲ့တာဝန်နောက်တစ်ခုကပြည်သူလူထုတွေ့ဆုံပြည်သူလူထုကွန်းစင်းမယ်ညီမျှကွန်းစင်းပြီးတော့ဒီဥပဒေပြူရေးမှာဒီတူလူထုနဲ့တထက်သေးကြသလားဒီဥပဒေတွေပေါ့နော်ကျွန်တော်ဥပဒေနဲ့မကိုက်ငင်တာတွေကိုဖွဲ့စည်းပုံအခြေခံဥပဒေရဆရာတည့်ရလုံပြတ်ထန်းခွင့်ပေးတဲ့ပြည်တော်စုလွှတ်တော်ကပြတ်ထန်းခွင့်ပေးထားတဲ့ဟာကတိုင်းသားနေမျိုးတွေအတွက်တော့ကိုက်ငင်သလားမကိုက်ငင်တာတွေကိုကျွန်တော်ချိန်ထိုးပြီးတော့အစိုးတင်တွင်းရမယ်ဥပဒေပြန်လည်ပြီးတော့ပြုတ်ပြင်ပေးရမယ်ဒါကျွန်တော်တော်တော်များလက်ရှိအနေထားရဆရာတည့်ရပြည်တော်စုလွှတ်တော်ကပြတ်ထန်းထားတဲ့ဥပဒေတော်တော်များများကတိုင်းသားနေမျိုးတွေအတွက်မကိုက်ညီဒါကြီးအများကြီးရှိပါတယ်ဒီအခြေအနေတွေကိုကျွန်တော်တိုင်းသားတွေကတော်တော်လေးကိုလိုက်မိဖို့ကအရန်ခက်ခဲပါတယ်နောက်တစ်ခုကကျွန်တော်ဒီဥပဒေပြူရေးမှာပြည်တော်စုလွှတ်တော်မှာဥပဒေပြူရေးကျွန်တော်သုံးသက်ကြည့်ရတယ်လို့ပေါ့နော်ရန်ကုန်မန္တလေးပဲခူးတို့ကိုအခြေခံပြီးတော့ဒီလူမှုအတိုင်းဝိုင်းရဲ့ဒီလူနေမှုရဲ့စီပွားရေးကိုအခြေခံပြီးတော့တော်တော်များများဥပဒေပြုတာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တိုင်းသားတွေတော့တခါလေကြတော့ကိုက်ငင်မှုမရှိဘူးဒါကိုကျွန်တော်ချိန်ထိုးခြင်းနဲ့ကျွန်တော်လက်ရှိမှာတော့ပြည်နယ်လွှတ်တော်ဆိုတော့ကျွန်တော်ပြည်နယ်လွှတ်တော်မှာဥပဒေပြဋ္ဌာန်းခွင့်ကလည်း41ချက်ပဲရှိသေးဆိုတော့ကျွန်တော်ဒီဆရာနှစ်ရဲ့လုတ်ပိုင်ခွင့်ကလည်းနည်းနည်းလေးဆိုတော့ကျွန်တော်ဒီဟာလည်းထိထိရောက်ရောက်ပေါ့နော်တိုင်းသားတွေတော့ကိုယ်ပြည်နယ်မှာလည်းကောင်းကောင်းမွန်မွန်ဟိုမလုပ်နိုင်ဘူးအဲ့ဒါကြောင့်ကျွန်တော်ဥပဒေပြုရေးအခန်းကဏ္ဍမှာတိုင်းသားဒီကိုက်ငင်တဲ့ပြောင်းစုလွတ်တော်မှာဒါယူချိန်ထိုးပြီးတော့ဥပဒေပြုဖို့လိုပါလိမ့်မယ်လို့ကျွန်တော်တုံ့တက်ချင်ပါတယ
်။ဆိုတော့ဟုတ်ကဲ့အငယ်ဦးသိန်းတွန်းကိုကျွန်တော်တက်လှည့်ပေးချင်တယ်ခင်ဗျ။ဒီလွတ်တော်ရဲ့ဥပဒေပြုရေးအပြင်ဒီဆိုးရွားကိုပြန်လည်ထိန်းချုပ်မှုဘိုင်းကိုဘယ်လိုတုံ့တက်ချင်တာမျိုးရှိလဲပေါ့။ဟိုနောက်တစ်ခါဒီဆိုးရွားကိုပြန်လည်ထိန်းချုပ်တဲ့နေရာမှာလွတ်တော်ရဲ့အခမ်းအနားကဟိုဘယ်လောက်ထိရှိနေတယ်လဲ။ဘယ်လောက်ထိအသက်ဝင်မှုရှိနေတယ်။ဒါကိုလည်းပြောပေးစေချင်တယ်ခင်ဗျ။ဟိုအငယ်ဦးသိန်းတွန်းတစ်ချက်တော့ဆွေးနွေးပေးပါအောင်ဒီပေါ်မှာ
။ကျွန်တော်တို့ဆိုးဘိုင်းကဆွေးနွေးသွားတာရှိပါတယ်။လွတ်တော်ရဲ့ကဏ္ဍကြီးပေါ့နော်။ဟိုလေးခုဆိုပြီးတော့ပြောသွားတယ်ရှိပါတယ်ကျွန်တော်နားလည်တာကတော့ကျွန်တော်မိကုန်းနေအစိုးရဥရပြူရေးတွေအပြင်တွတ်တော်မှာအစိုးရကို balance လုပ်နိုင်တဲ့ဟာက planning နဲ့ budget ရှိပါတယ်လေเนาะဒီ planning နဲ့ budget ဟာနှစ်စဉ်ကျွန်တော်တို့လွတ်တော်ပြည်တော်လွတ်တော်ကိုတင်ရပါတယ်အဲ့လိုပြည်တော်လွတ်တော်တင်လာတဲ့အခါမှာပြည်တော်လွတ်တော်ကြီးမှာပဲဆွေးနွေးရတဲ့ဥရကြံဖြစ်ပါတယ်เนาะဒီဟာဒီအစိုးရကိုဘယ်လန့်လို့ရတဲ့ဟာပါကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်စတစ်ကကြီးမှာဥပဒေပြုရေးအုပ်ချုပ်ရေးတရားစီရင်မန္တလေးသုံးရက်ကိုတတ်နိုင်မြောက်ပိုင်းခြားဖို့ဝင်ကျင့်သုံးပြီးတော့ပြန်လည်ထိန်းချုပ်ခြင်းမျိုးသွားတယ်ဆိုတာဒါအခြေခံမှုပါဒါကြောင့်မို့ဒီလွတ်တော်ကြီးကိုကြည့်မယ်ဆိုလို့ချင်းလွတ်တော်ကြီးကဥပဒေပြုတယ်အဲ့ဒီပြုပြီးသားဥပဒေကိုနိုင်ငံတော်သမ္မတထံကိုပေးပို့လိုက်ရင်နိုင်ငံတော်သမ္မတကသဘောထားမှတ်ချက်နဲ့ပြန်ကြလာတဲ့ဟာကိုလွတ်တော်ကသဘောတူလို့လည်းရတယ်မတူလို့လည်းရတယ်အဲ့ဒီဒုတိယကျင့်ကျွန်တော်ပြန်ပို့လိုက်တယ်သမရထံကိုပြန်ပို့လိုက်တဲ့ဟာဒီသမရကလက်မှတ်မရေးထိုးဘူးဆိုရင်ခုနှစ်ရက်နေလို့ရှိရင်ဒီဥပဒေဟာလိုလျောက်အစ်ဖြစ်တယ်ဆိုတာကိုကျွန်တော်နားလည်သဘောပေါက်ပါတယ်နော်အဲ့ဒါဒီတော့ကကျွန်တော်တို့ကဥပဒေပြုရေးမှာတကယ့်ကိုအာဏာအမြင့်ဆုံးကလွတ်တော်ကြီးဒီကျွန်တော်ဒီမိုကရေစီနီလန်းရောက်တော်တော်လေးအားကောင်းတယ်ဆိုတဲ့အနေအထားသွားတွေ့ရပါတယ်သွားတွေ့ရပါတယ်ဒီတော့ကျွန်တော်ဆိုလိုချင်တာကအဲ့ဒီလိုဟာမျိုးကိုလွတ်တော်ကြီးမှာဥပဒေပြုရေးကိုပြည်ပြည်ပြင်းပြင်းပေးထားပါလေနဲ့တဦးတယောက်သောသူကအကောင်လုံးကိုဥပဒေပြုရေးရောအုပ်ချုပ်ရောတရားစီရင်ရောချုပ်ကင်လိုက်လို့ရှင်တော့အဲ့ဒါဒီဒီမိုကရေစီမဟုတ်တော့။နော်ဒီမိုကရေစီမဟုတ်တော့ဘူး။ဒါကြောင့်မလို့ကျွန်တော်တို့ပြည်သူတွေကရွေးချယ်ကြတဲ့နေရာမှာ balance ဖြစ်ဖို့ညံ့နာတာရွေးချယ်ဖို့လိုလိမ့်မယ်လို့ဒီတစ်ချက်ကိုကျွန်တော်ပြောနေတယ်။ပါတီတစ်ခုတည်းကို link slide ပေးလိုက်လို့ရှင်သူကဘာဖြစ်တယ်လဲဆိုလို့ရှိရင်တူတယောက်တည်းကနေပြီးတော့အဲ့ဒီအာနာကြီးသုံးယောက်ကိုချုပ်ကင်လိုက်လို့ညအာနာရှင်ဘက်ကိုရောက်သွားမှာကိုကျွန်တော်စိုးရိမ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့လည်းမကိုက်ညီပါဘူး။ဒါကြောင့်မလို့ရှေ့ရောက်ဖို့ဆိုလို့ရှိရင်ပါတီတစ်ခုတည်းကနိုင်ရပြီမလို့ဒ တကယ်ကိုအုတ်ချုပ်ပိုင်းသွားရင်လည်းပဲကိုယ့်ရဲ့အုတ်ချုပ်ပိုင်းကိစ္စကိုပြည်ပြလုပ်ပါဥပဒေပြည်ပိုင်းဆိုရင်လည်းဥပဒေပြည်ပိုင်းကိုပြည်ပြလုပ်ပါပြီးတော့မှဆွေးနွေးတဲ့နဲ့ဟောက်တရားဝင်ဆွေးနွေးတဲ့ဆိုလို့ရှိရင်တော့ဘယ်လန့်ကိုပို့ပြီးတော့ပြည်ပြန်ပါလိမ့်မယ်လို့ကျွန်တော်အနေနဲ့ဆွေးနွေးတင်ပြရပါတယ်ဒါကြောင့်ကျွန်တော်ဟုတ်ကဲ့
ဆက်ပြပါရပါတယ
်ဒီမိုကရေစီနီလန်တကျသွားမယ်ဆိုလို့ရှိရင်တော့မိမိတို့ရဲ့ကြာရကဏ္ဍတွေကအဲ့ဒီကဏ္ဍလိုက်ကိုတောင်းဝန်ကြည်ကြမှာအဲ့ဒီကဏ္ဍတွေကိုမှုသာဝါဒမပါတော့တကယ်ကိုကိုယ့်ရဲ့လုံပိုင်ခွင့်နဲ့အညီဆောင်ရွက်ကြမယ်ဆိုရင်တော့ဒီမိုကရေစီဟာရှေ့ဆက်ပြီးတော့ဘယ်အညီညီနဲ့အပြိုင်နဲ့ဖက်သွားနိုင်တယ်လို့ဒီလိုကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်ဒီနေရာမှာမက်ဆေ့မအောင်နည်းနည်းလေးပြီးတော့မှဖြည့်မေးချင်တာလေးရှိပါတယ်ဆိုတော့ဒီဦးသိန်းတို့ဆွေးနွေးသွားတဲ့အထဲမှာလေဒီဆိုးရနဲ့ဒီတွတ်တော်ကပြန်လည်ထင်းကြောင်းနဲ့ဘိုင်းပါတယ်ဒီပါလဲဒီအားနဲ့ချက်တွေရှိရယ်ဆိုတော့ဟိုတဘုံပြောရတာရှိရယ်ပေါ့နော်ဆိုတော့ဒါကဒီဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာဒီအားနည်းချက်များဖြစ်နေတာပေါ့နော်ဟိုဒီဘုံကဘယ်လိုသုံးသပ်ချင်တာမျိုးရှိနေလဲပေါ့မက်ဆေ့မအောင်ချက်တော့ပြန်ဆွေးနွေးပေးပါဦးလို့ပ
ါတကယ်ကြတော့ဗျာဒီဥပဒေကြီးမှန်တယ်ရအခုကျမတို့အတွေ့အကြုံရဆိုလို့အဓိကတော့တွတ်တော်မှာနော်ဒီကျမတို့ကဒီအခြေခံဥပဒေရပေးထားချက်တွေရပဲသွားနေရတာအခုကလေအခုကသွားနေကြရတယ်ဆိုတော့ဒီဟာကိုကြော်လို့ရှိရင်ဒါကဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ဘယ်သူမှချိုးဖောက်လို့မရဘူးချိုးဖောက်ရင်ဒါကွန်စတီတူရှင်ကကိုယ်ကိုတိုင်ပလိုက်လို့ရဟိုတရားစွဲပလိုက်လို့ရတယ်ပေါ့နော်ဆိုတော့ပြောရမယ်ဆိုအခုကျွန်တော်တို့လွတ်တော်အတွေ့အကြုံရဒီလိုသွားမယ်ဆိုလို့ရှိရင်ဥမာလက်ရှိကတော့ဟိုဥပဒေဥစ္စာမျိုးသားလွတ်တော်ရောပြည်သူလွတ်တော်ရောဒီလွတ်တော်တိုင်းမှာနော်ဖွဲ့စည်းပုံအခြေခံဥပဒေရောပေးထားတယ်လွတ်တော်ဥပဒေရောပေးထားတယ်စတန်ဒီကော်မတီတွေရှိတယ်ဥပဒေကြမ်းကော်မတီတွေကအခရာပဲလို့တောင်းလို့တော့ပြည်သူလို့တော့မှာဥပဒေကြမ်းကော်မတီအဲ့ဒီမှာတွန်းညင်းကြရတာပဲကျမတို့ကခုပါတီတခုလည်းချင်းချင်းလည်းကျမတို့ညင်းကြရတာပဲဟိုပြောရမယ်ဆိုလို့ရှိရင်တခါတခါကျမတို့ရှုံးခဲ့တာလည်းရှိတယ်တခါတခါကြောက်လို့ရှိရင်လည်းအပြင်းပေးခဲ့တာလည်းရှိတယ်ပေါ့နော်ဆိုတော့ဒါဒီ process တိုင်းကျမတို့တွန်းခဲ့ကြတယ်တကယ်လို့အမျိုးသားလို့တော့ ਨੇ ပြည်သူလို့တော့မှာဒီဥပဒေကိုဟိုအတိမကျနိုင်မျိုးသားလို့တော့ ਨੇ ပြည်သူလို့တော့ ਨੇ သဘောထားကွဲလွဲမယ်ဆိုရင်ပြည်တော်စုလို့တော့ကအတိပြုချက်ယူကြရမယ်ဆိုတာလေဒါကဟိုအခြေခံဥပဒေရေးပေးထားချက်ဒီပေးထားချက်ဒီ process ကိုဘယ်သူမှကြော်ပြီးတော့လုပ်လို့မရဘူးဘယ်သူတူတူယောက်ကမှကြော်ပြီးတော့လုပ်လို့မရဘူးဆိုတော့ဒါကကျမတို့အတွေ့အကြုံပဲဒီဟာကိုကြော်လို့ကိုမရဘူးကြော်ခြင်းလည်းကြော်လို့မရဘူးကျမမြင်တာတော့ဒီအတွေ့အကြုံရရောကျမအမြင်ရောဒီတိုင်းပဲကျမတို့မြင်ပါ
Okay okay ဆိုတော့ကျွန်တော်ဒီ slide အောင်လည်းကိုမေးချင်တာကဒီမြို့သားလွတ်တော်နဲ့ဒီပြည်သူလွတ်တော်ရဲ့ခံကဏ္ဍပေါ့ဆိုတိုင်းဆိုင်တော်များဝေဖန်ကြတာကဒီမြို့သားလွတ်တော်နဲ့ပြည်သူလွတ်တော်ဒီနှစ်ခုကဒီပြည်အောင်စစ်လွတ်တော်မှာရှင်းလာပြီဆိုလို့ရှိရင်ဒီတိုင်းသားတွေအများစုပါတယ်မြို့သားလွတ်တော်ရဲ့အဆိုတွေကရှုံးခဲ့လားလားပုံများတယ်ဆိုပြီးယူဆချက်တွေလည်းရှိပါတယ်ဒီလိုပြောကြဆိုကြရလည်းရှိပါတယ်ဆိုတော့ဒီတိုင်းသားတွေအနေနဲ့ဒီတိုင်းသားတွေရဲ့ခံကဏ္ဍကဒီပြည်အောင်စစ်လွတ်တော်မှာပို့ပြီးတော့ဟိုညှင့်တင်ဖို့ဆိုလို့ရှိရင်ဟိုဘာတွေလုပ်ဆောင်ဖို့လိုမလဲဘောနတိုင်းသားတွေအနေနဲ့ဘယ်လိုမျှော်မှန်းချက်တွေရှိတယ်လဲဘောဒီပြည်အောင်စစ်လွတ်တော်နဲ့ပတ်သက်ပြီးတော့ဆိုတော့ဒါကိုဆွေးနွေးပြသိချင်ပါတယ်ခင်ဗျာ
ကျွန်တော်တိုင်းသားအနေနဲ့ပေါ့ဒီလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပေးထားတဲ့တာဝန်ကအမျိုးသားလွှတ်တော်နဲ့ပြည်သူလွှတ်တော်ပြည်သူလွှတ်တော်ကတော့ကျွန်တော်တိုင်းသားအနေထားရတော့သူတို့ပြည်သူလွှတ်တော်ကဒီဟိုဗမာတိုင်းသားတွေအများစုကမြို့နယ်ကလည်းများတယ်ဆိုတော့ပေါ့နော်ကျွန်တော်ဗမာတိုင်းသားတွေမဟုတ်တဲ့တိုင်းသားတွေကတော့ခုနလိုမျိုးပဲအမျိုးသားလွှတ်တော်မှာကျွန်တော်ကချင်းပြည်နယ်ဆိုတော့ဆက်နှုတ်ဦးပဲရတယ်ဆိုတော့ဘာပဲပြင်ပြင်ကျွန်တော်တို့တော်တော်ဘယ်လိုပဲဖြစ်ပြည်တော်စုမှလည်းဆွေးနွေးလို့လည်းအစင်မပြူအမျိုးသားလွတ်တော်ပြည်သူလွတ်တော်မှာလဲကျွန်တော်အမြဲတမ်းချုံနေနေရမှာပဲခုနဒီဥပဒေကြမ်းမှာလဲကျွန်တော်ခုနလိုပဲဆွေးနွေးရင်လဲတခါလေကြတော့အများစုကဥပမာဖွဲ့စည်းပုံပြင်ဆင်ရေးမှာလဲ55ဦးကော်မတီကဟိုပါတီတစ်ခုကအင်အားများနေရင်တော့ဘယ်လိုပဲငင်းငင်းဘယ်လိုပဲတင်ပြတိုင်းသားပါတီတွေတွေ့တော့ပေါ့နော်ဒါကအမြဲတမ်းချုံနေမှာပဲဒါပေမဲ့ကျွန်တော်တို့ကဒီဖွဲ့စည်းပုံအခြေခံဥပဒေကပေးထားတဲ့ဟာကစုပေါင်းညွတ်ဥပပေါင်းဆောင်ရွက်ဖို့ပဲဒါကိုအတိပယ်ကိုကျွန်တော်တော်တော်များများလိတ်လာရတယ်လို့ပေါ့နော်ဒီ2008အခြေခံဥပဒေကဥပပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာမျိုးလေတိပယ်ကျွန်တော်ကတော့ရပါတယ်အဲ့ဒါကြောင့်ဒီဟာဟိုတိုင်းသားတော်လကောင်ဒီတခြားဒီမြေပြတ်မှာရှိတဲ့ဒီမတ်မှာရှိတဲ့အခြေခံနဲ့ပါတီတီတော်လကောင်ကျွန်တော်ဥပပေါင်းဆောင်ရွက်ပြီးတော့တတ်မတော်အခန့်ကဏ္ဍတော်လကောင်ဘယ်ပါတီပဲဘယ်လူမျိုးအဲတိုင်းတာဖြစ်ဖြစ်ကျွန်တော်ပူပေါင်းဆောင်ရွက်ဖို့ပဲအဓိကဒါမှကျွန်တော်ထိရောက်မှာဖြစ်ပါတယ်လက်ရှိအနေအထားရတော့ကျွန်တော်တိုင်းတာပါတီတွေကတော့အမြဲတမ်းအမျိုးသားမှလည်းရှုံးမှာပဲပြည်တော်စုလွတ်တော်မှလည်းရှုံးမှာပဲပြည်သူလွတ်တော်မှလည်းရှုံးမှာပဲဒီဖွဲ့စည်းပုံအခြေခံဥပဒေကဒါဒီပယ်ကတော့ပူပေါင်းဆောင်ရွက်ဖို့ပဲဆိုတဲ့ဟာကိုကျွန်တော်အဓိပယ်ရပါတယ်
ဟုတ်ကဲ့ကျွန်တော်ဒီဒုတိယပိုင်းဆက်သွားကြတယ်ဗျာဒုတိယပိုင်းကတော့ခုနဒီခုနက slide အောင်လည်းဆွေးနွေးခဲ့သလိုပဲဒီတိုင်းသားတွေနဲ့မြို့သားလွတ်တော်မှာနေရာအနည်းစုပဲရတယ်နောက်တစ်ခါဒီပြည်သူလွတ်တော်မှာဆိုပုံနေပြီးတော့မှရတယ်
။ဟောပြီးတော့စင်တွတ်တော်မှာတင်းတဲ့အဆူတွေရှုံးလာရှိတယ်။ဆိုတော့ဆိုဒါဒါရင်ကြည့်လိုက်ရင်တိုင်းသားတွေရဲ့ဒီခန့်ကန်တာတွေညီညာရေးဖြစ်စဉ်ကိုလည်းကျွန်တော်တို့ရှင်တွဲပြီးတော့ဟိုစဉ်းစားဖို့လိုလာတယ်ပေါ့။ဆိုတော့ဒီတွတ်တော်အနေနဲ့ဒီညီညာရေးဖြစ်စဉ်မှာတွတ်တော်ရဲ့ခန့်ကန်တာကဘလိုမျိုးပါဝင်နေရာမျိုးရှိတယ်ပေါ့။ဟောတော့ဒီတွတ်တော်ရဲ့ခန့်ကန်တာကဒီညီညာရေးအတွက်ဘလိုပံမိုးပေးပံမိုးပေးနေတယ်ဘလိုလုဆောင်ဖြစ်နေလို့လူစားတယ်တွတ်တော်ရဲ့ခန့်ကန်တာအနေနဲ့ဆိုတော့ဒါကိုလည်းဆွေးနွေးပေးနေကြတယ်ခင်ဗျာ။ရေဆုံးတော့ကျွန်တော်ဦးသိန်းထွန်းကိုဆွေးနွေးပေးနေချင်ပါတယ်။ဦးသိန်းထွန်းချက်တော့ဆွေးနွေးပေးပါဦးလို့ပါ
။သူဒီညီညာရေးဖြစ်စင်မှာသလို့ရှိရင်လွတ်တော်ခန့်ကန်တာကနေပြီးတော့သူကလွတ်တော်ရဲ့အဓိကဘာလဲဆိုလို့ရှိရင်သူဒီပြည်တော်စုအစိုးရအဖွဲ့ကတင်သွင်းလာတဲ့ဟာတွေကိုအတည်ပြုရတယ်။ဒါမှမဟုတ်ဘူးဆိုလို့ရှိရင်လည်းပဲလွတ်တော်ကိုယ်စားလှယ်တွေကဒီညီညာရေးလုပ်ငန်းစဉ်ကိုလုံတော့မယ်ဆိုလို့ရှိရင်အစိုးတစ်ခုအနေနဲ့သူကတင်ပြီးတဲ့ခါမှာအတည်ပြုပြီးတော့လည်းသူဆောင်ရွက်လို့ရတယ်။လွတ်တော်မှာကျွန်တော်မှတ်မိတဲ့လောက်ဆိုလို့ရှိရင်ဒါတိုင်းသားရေးရာကော်မတီရှိပါတယ်နော်အဲ့ဒီရနေပြီးတော့အဓိကထားပြီးတော့ဆောင်ရွက်ကြမယ်ပေါ့နော်နောက်တစ်ချက်ကလည်းကျွန်တော်တို့ဟိုလွတ်တော်ကနေပြီးတော့နောက်မှာ power sharing resource sharing နေရှိတယ်အဲ့ဒီဟာတွေကိုကျွန်တော်တို့လက်ထက်မှာလည်းပဲကျွန်တော်ပြင်ပေးနိုင်ရတယ်အဒီဘက်ကမှာအဲ့ဒါကိုကယ်ရီလုပ်ပြီးတဲ့ခါကျတော့ new green လိုဟာမျိုးဆက်ထုတ်ရမှာလားတကယ်မှန်တကယ်မြေကြီးမှာလက်တွေ့သုံးချမဲ့ကိစ္စတွေကိုတို့သုံးချမှုမရှိတဲ့လောက်ကျွန်တော်ရှားခဲ့တယ်လို့ကျွန်တော်ငြင်းတယ်ဆိုလိုတာကတော့ကျွန်တော်တိုင်းသားကိုတကယ်ဟိုဒီမိုကရေစီနဲ့ဖက်ဒရယ်နှစ်သာရကိုအခြေခံတဲ့ပြည်တော်မျိုးကိုသွားမယ်ဆိုလို့ရှိရင်တော့တိုင်းသားတွေဟုတ်လားကိုယ်ဝန်ကြီးချုပ်ကိုခန့်နိုင်အောင်နော်ကိုတေအနိုင်ရခဲ့တဲ့ပါတီကနေပြီးတော့အပီပြူတဲ့ဝန်ကြီးချုပ်ပေါ့နော်ကျွန်တော်ဆိုတာ261ကျွန်တော်ပြင်ခဲ့တယ်ကျွန်တော်ပါတီကနေသို့တော်လည်းပဲမအောင်မြင်ခဲ့ဘူးအကြောင်းမျိုးပေါ့တိုင်းသားအရေးကိုတကယ်လုံပြေးတော့မယ်ဖက်ဒရယ်အတွက်ကိုကျွန်တော်သွားတော့မယ်ဆိုလို့ရှိရင်တော့တစ်ခုပြီးတစ်ခုဖြစ်နိုင်ကြတဲ့ရာနေသွားမယ်ဆိုရင်ဒီတိုင်းသားအရေးတွေဟိုတဖြည်းဖြည်းနဲ့ကျွန်တော်တို့ရလာမယ်ဆိုလို့ရှိရင်ငြိမ်းချမ်းရေးဆိုတာလည်းပဲလက်တကမ်းပဲဖြစ်သွားနိုင်တဲ့အနေအထားတွေဖြစ်တယ်လို့ကျွန်တော်ဒီအမှုပြန်ပါတယ်ဗျာဟုတ်ကဲ့
ဟိုမဲသမောင်ချက်တော့ဆင်းနေပြီပါဗျာ
အခုနမေးခွန်းမဲ့လားမသိဘူးရှင
်ဟုတ်ကဲ့ဒီလွတ်တော်ရဲ့ခန့်ကန်တာပါလွတ်တော်နဲ့တိုင်းသားတွေရဲ့ခန့်ကန်တာပါနောက်တစ်ခါဒီငြိမ်းချမ်းရေးရဲ့ခန့်ကန်တာပါဘယ်လိုပါဝင်ဆောင်ရွက်ပေးသင့်တယ်လို့ယူဆတယ်ပေါ့
ဒီငြိမ်းချမ်းရေးနဲ့ပတ်သက်လို့တိုင်းသားရေးနဲ့ပတ်သက်လို့ရှိရင်ခုနလွတ်တော်ထဲမှာဆိုရင်ကျွန်တော်တို့ကခုနတိုင်းသားအခွင့်အရေးကော်မတီရှိတယ်တစ်ဖက်ကလည်းဟိုဒီဦးသိန်းစိန်အစိုးရစတက်ပြီးနောက်ပိုင်းနောက်ဆုံးကျွန်မထင်တယ်ဒီ2015အကူပြောင်းလေးမှာမှ NCA လက်မှတ်ရေးထိုးခဲ့တာလေ NCA ပြီးတက်သွားတယ်တိုင်းသားလက်နက်ကိုင်တွေအဲလက်မှတ်ရေးထိုးကြဒီ NCA ရဖို့လို့ပေါ့နော်ဆိုတော့အဲ့ဒီအနေထားပါအဲ့တော့ကျွန်တော်တို့ဒီ NCA ရဲ့အမွေလမ်းကြောင်းကိုစက်ကန်ပြီးတော့ခုနပြောတဲ့ငင်းငင်းဆွေးနွေးပွဲတွေကိုဆက်ပြီးတော့တောင်းရခဲ့တာဆို NCA ရဲ့သဘောကတော့သူ့ရဲ့စာချုပ်ထဲမှာ NCA ကိုအားလုံးတိုင်းသားလက်နက်ကိုင်တွေရော stakeholder တွေရောပါဝင်တက်မယ်တော့ပါဝင်ပေါ့နော်ဆိုတော့တကယ့် stakeholder တွေဆွေးနွေးခဲ့ကြတာဖြစ်တဲ့အတွက်ပြန်ပြီးမှုခတ်တယ်ဆိုတော့ဒီ NCO အကောင့်ထဲပေါ်တဲ့ခါမှာဒီ framework for political dialogue ဆိုပြီးတော့နောက်တစ်ဆင့်ရှိပါတယ်နိုင်ငံရေးဆွေးနွေးပွဲမှုပါပေါ့နိုင်ငံရေးဆွေးနွေးမှုတွေနဲ့တွားကြမယ်ငြင်းငြင်းကိုတွားတဲ့ခါမှာအဲ့တော့ဒီဆွေးနွေးတဲ့ခါမှာဘယ်လိုအကြောင်းအရာတွေဘယ်လိုဆွေးနွေးကြမလဲဘယ်သူတွေကတော့ဘယ်အခန်းကဏ္ဍမှာရှိမလဲဆိုတာမျိုးတွေကို framework for political dialogue ကပြောပြထားတာဖြစ်ပါတယ်အဲ့တော့ဒီ framework for political dialogue ကတော့ living document လို့ပြောလို့ရတယ်ဒီနည်းနဲ့တွားရင်အဆင်ပြေလားမပြေဘူးဆိုရင်အဲဘယ်ဟာတွေကပြင်ဖို့လို့လို့လဲ framework ကိုတော့ပြန်ပြင်ဖို့လို့အခုစဉ်းစားနေကြတာရှိတယ်နောက်ဆုံးခုနပြောတဲ့ဒီ22ရာစုပင်လုံနဲ့ UPDJC အတွင်းမှုအဖွဲ့တွေလည်းပြန်ပြီးတင်ပြသွားတာရှိပါလက်ရှိလည်းအဲ့ဒီပုံမှာတောင်းရနေကြတယ်ဆိုတော့ကျွန်တော်ပြောချင်တာက NCA လမ်းကြောင်းကိုကျွန်တော်တို့အမွေဆက်ခံခဲ့တယ်တစ်ဖက်ဒီလိုနည်းနဲ့သွားနေကြတာရှိတယ်အဲ့ဒီမှာ NCA လမ်းကြောင်းမှာပါဝင်တဲ့လွှတ်တော်ရဲ့အခန်းကဏ္ဍလွှတ်တော်ရဲ့အခန်းကဏ္ဍကအစိုးရလွှတ်တော်တက်မတော်ဆိုတဲ့အစုအဖွဲ့မှာကျွန်တော်တို့ပါပါတယ်နောက်ပြီးတဲ့အခါကျတော့ဟိုဒီနိုင်ငံရေးပါတီတွေရဲ့အစုအဖွဲ့တွေမှာကျွန်တော်တို့ပါတာဒီလုပ်ငန်းကော်မတီတွေမှာပါတာရှိပါ။နောက်ပြီးရင်တော့အဲ့ဒီ NCA လမ်းကြောင်းရဖြစ်လာတဲ့ငင်းချင်းညီလာခံကြီးကနေပြီးတော့အတီးပြုတ်လိုက်တယ်။ခုနပြောတဲ့ပြည်တော်စုသဘောတူစာချုပ်ပြီးပြည်တော်စုလွှတ်တော်မှာအတီးပြုတ်ပြီးတော့ထိမ့်သိမ်းထားပေးရတာဖြစ်တဲ့အခန်းကဏ္ဍ။ဆိုတော့လွှတ်တော်ရဲ့အခန်းကဏ္ဍဒီခုန mainstream မှာတော့အဲ့ဒီအတိုင်းပါတယ်။နောက်တစ်ခုကခုနအရှိမဟိုဦးသိန်းတို့ပြောသားတယ်လို့မျိုးပဲကော်မတီရှိပါတယ်ကျွန်တော်တို့မှာအဲ့ဒီကော်မတီကတော့ကျွန်မအမြင်ပြောရမယ်ဆိုရင်တိုင်းသားအခွင့်အရေးကော်မတီလားဒီကပို့ပြီးတော့အတော့လက်လက်လေး initiate လုပ်နိုင်မယ်ဆိုရင်တော့ကျမတို့ကလွတ်တော်မှာရောခုနဟိုငင်းငင်းရေးဖြစ်စင်မှာရောပို့ပြီးတော့လွတ်တော်ရဲ့အခန်းကဏ္ဍလွတ်တော်ရဲ့အဖွဲ့စည်းထားတဲ့ကော်မတီရဲ့အခန်းကဏ္ဍပို့ပြီးတော့မြင့်တက်လာမယ်။ပူစားပြမှုရလဲပို့ပြီး legitimate ပို့ဖြစ်မယ်လို့ကျမအနေနဲ့တော့မြင်မိပါတယ
်။ဆိုတော့ကျွန်တော်ဒီနောက်ဆုံးပိုင်းသွားကြရအောင်နောက်ဆုံးပိုင်းကတော့ဒီရွေးကောက်ပွဲကိုဝင်ပြီးတော့မှဒီလွတ်တော်ကိုယ်စားလှယ်ချစ်ဖို့ဟိုလှုပ်ဆောင်နေတဲ့ပိုင်းဖြစ်တဲ့ခါကျတော့ဒီလွတ်တော်ကိုယ်စားလှယ်ချစ်သွားပြီဆိုလို့ရှိရင်ဘယ်လိုဥပဒေတွေကိုဟိုပြင်ဆင်ပါလေနောက်တစ်ခါဒီဘလို့ဥပဒေတွေကိုပြဋ္ဌာန်းပါလေဟာဘလို့ဘိုင်းတွေကိုအဓိကထားပြီးလှုပ်ဆောင်ပါလေပေါ့ဆိုတော့ပြီးခဲ့တဲ့ဒီလွတ်တော်သက်တမ်းဒီနှစ်ခုအတွင်းမှာလေဒီနိုင်ငံရေးအင်အားစုတွေနောက်တစ်ခါဒီတက်ကြွလှုပ်ရှားမှုတွေကိုအဓိကပုံစံကြတာက နိုင်ငံရေးရာဒီဘယ်လိုဆိုပြောဆိုခွင့်ကိုပတ်သက်တဲ့ဥပဒေတွေနောက်တစ်ခါဒီနိုင်ငံရေးလှုပ်ရှားမှုတွေကိုလူတွေဖန်ဆီးနိုင်တဲ့ပုံမှားတွေကိုဟိုပြင်ဆင်တဲ့အပိုင်းကနည်းခဲ့ရယ်ဆိုရယ်ပုံစံမှုတွေလည်းရှိတယ်ပေါ့ဆိုတော့ဒါတွေကဘာကြောင့်ဒီလိုဥပဒေကိုပြင်ဆင်မှုလှုပ်ဆောင်သေးရလဲပေါ့ဆိုတော့ဒီဥပဒေတွေကဒီရှိနေသေးရှိနေဖို့လိုအပ်နေသေးတယ်လို့ဟိုယူဆတာအကြောင်းပါပေါ့ဆိုတော့တကယ်လို့ဒီလွတ်တော်ကိုယ်စားလှယ်ဖြစ်သွားပြီဆိုလို့ရှိရင်ဒါမဲ့ဒီနောက်ထပ်လွတ်တော်တက်တန်းမှာဒီလိုဥပဒေတွေကိုပြင်ဆင်ဖို့ဟိုလှုပ်ဆောင်တာမျိုးရှိမှာလားနောက်တစ်ခါဘယ်လိုဥပဒေတွေကိုပြင်ဆင်ပါလေပေါ့လှုပ်ဆောင်ပါလေဒါကိုလည်းဆွေးနွေးပေးနေတယ်ကျွန်တော်အရင်ဆုံးတော့ကျွန်တော်ဒီ slide online ကိုဆွေးနွေးပေးနေချင်ပါတယ
်လာမယ့်နှစ်မှာကျွန်တော်တို့တိုင်းဒါပါတီအနေနဲ့တော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြုရေးအဖွဲ့မှာကျွန်တော်ပါဝင်ဥပဒေပြုဖွဲ့စည်းပုံကတာဝန်ပေးထားတယ်ဆိုတော့ကျွန်တော်ဥပဒေပြုရေးအခန်းကဏ္ဍမှာကျွန်တော်အဓိကရည်ရွယ်ချက်ကဒီဖွဲ့စည်းပုံအခြေခံဥပဒေကိုတပြည်ပြည်ပြည်ထောင်စုဘဟုအာဏာကိုရှော့ချဖို့ကျွန်တော်ကအဓိကဒါဥပဒေပြုရမှာဖြစ်ပါတယ်လက်ရှိကျွန်တော်နိုင်ငံရေးအခင်းကျင်းကဒီစာရုပ်ပေါ်မှာပေါ့နော်ရေးဆွဲထားတဲ့ဟိုသဘောတူလက်မှတ်တွေကအောင်မြင်မှုမရှိပါဘူးကျွန်တော်လက်တွေ့ကြတဲ့ဟာပဲကျွန်တော်ဆောင်ရွက်မှတ်တာဒါကျွန်တော်ရဲ့အခင်းကျင်းနိုင်ငံရေးအခင်းကျင်းကတိုင်းသားတွေရဲ့ပို့ပြီးတော့လုတ်ပိုင်ခွင့်ကိုယ့်အကူလွတ်လွတ်လပ်လပ်စီမံပိုင်ခွင့်ဆိုတဲ့ဟာမျိုးရှိပါတယ်နောက်တစ်ခုကဝန်ကြီးချုပ်ကဖွဲ့စည်းပုံအခြေခံဥပဒေမှာဝန်ကြီးချုပ်ကဟိုပြည်ထောင်စုဝန်ကြီးကအခအားလျော်စွာတာဝန်ထမ်းဆောင်ရမယ်ခိုင်းနာကိုတာဝန်ထမ်းဆောင်ရမယ်ဆိုတဲ့ဟာမျိုးတွေကကျွန်တော်အမှန်ဆိုရင်အဲ့ဒါတွေကအာဏာရှော့ချဖို့လိုပါတယ်ဒီပြည်ထောင်စုဝန်ကြီးကိုပဲဟိုတာဝန်ခံရတဲ့ဆိုတဲ့အနေအထားမျိုးဝန်ကြီးချုပ်ကလိုရတဲ့ဟာမျိုးတွေပေါ့နော်ဒါတွေရှော့ချဖို့လိုပါတယ်အုပ်ချုပ်ရေးရန်တရားတော်လည်းကောင်းဒီဆရာတီရဲ့ဥပဒေပြုရေးအခန်းကဏ္ဍမှာလည်းကျွန်တော်တိုင်းသားတွေနဲ့ကိုက်ညီတဲ့ခုနလိုမျိုးပဲမြေပြင်မှာကွန်းစင်းပြီးတော့ကျွန်တော်ဥပဒေပြုပြီးသားကိုမြေပြင်မှာကွန်းစင်းရလူထုနဲ့မကိုက်ညီဘူးကျွန်တော်တိုင်းသားဒေတာနဲ့မကိုက်ညီဘူးဒါတွေကိုမကိုက်ညီရင်ပြန်ပြင်ရမယ်ဥပဒေပြန်ပြုပေးရမယ်ခုနဥပဒေကြမ်းကော်မတီနဲ့ပြန်စစ်စစ်ပြီးတော့လုပ်ပေးရမှာဖြစ်ပါတယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တော့ကျွန်တော်ကဖက်ဒရယ်ကိုလက်တွေ့ကြကြဖွဲ့စည်းဖို့ပြင်ဆင်ဖို့လည်းလိုပါတယ်ကျွန်တော်ဖက်ဒရယ်လုပ်တာစကားအဖြစ်ပြောရင်တော့ဘယ်တော့မှကျွန်တော်ဖီးရပေါက်မှာမဟုတ်ဘူးလက်တွေ့ကြစီခြင်းနဲ့ဟိုဥပဒေပြုရေးအဖွဲ့ကဒါကိုလက်တွေ့ကြတယ်ပေါ့နော်အကောင့်ထဲပေါ်မှတာကျွန်တော်ပြည်ထောင်စုရဲ့စိတ်ဓာတ်ကပို့ပြီးတော့ဟိုပေါ်ပေါက်လာမှာဖြစ်ပါတယ်ကျေးဇူးတင်ပါဟုတ်ကဲ့
ဥသိန်းလုံးချက်တော့ဆင်းနေပြီပါကျွန
်တော်တို့အဓိကပေါ့နော်ကျွန်တော်နိုင်ရရင်ကျွန်တော်ဒီတန်ကျိုးပါတီရတာလွတ်တော်မှာဒီစစ်အများကြီးရမယ်ဆိုလို့ရှိရင်ကျွန်တော်တို့လုပ်မဲ့ဟာဒီဟိုဖက်ဒီဘုံအခြေခံဥပဒေပုံမှန်261ကိုကျွန်တော်ချက်ချင်းပြည့်တယ်။ဒါကျွန်တော်တို့ကကမ္ဘာဝမြန်မာဝအတီအီလည်းပေါ်ပြထားတယ်။ဖက်ဒီဘုံအခြေခံဥပဒေပြင်တဲ့နေရာမှာဒီမိုကရေစီနဲ့ဖက်ဒရယ်အနစ်သာရကိုအခြေခံနဲ့ပြည်ထောင်စုနဲ့ပေါ်ဆောင်နိုင်တဲ့ဒီဖက်ဒီဘုံအခြေခံဥပဒေပြင်သွားမှာဖြစ်ပါတယ်။အဲဒီဖက်ဒီဘုံအခြေခံဥပဒေမှာကျွန်တော်တို့ဘယ်လိုဟာမျိုးတွေပြင်မလဲဆိုလို့ရှိရင်ဒီ UIC ရဲ့ဟိုရွေးချယ်မှုပုံစံတွေကိုကျွန်တော်တို့ပြင်မယ်။နောက်တရားဥပဒေဟိုတရားဥပဒေစိုးမိုးရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်တို့တွားမယ်။ပြည်ထောင်စုလွတ်တော်အနေပြီးတော့ပြည်သူအမျိုးသားဆိုပြီးတော့ဒီလိုပို့ပြီးတော့ပြင်ရတဲ့ဥပဒေတွေရှိတယ်။ဒီဥပဒေတွေမှာလည်းပဲကျွန်တော်တို့အမျိုးသားအကျိုးစီးပွားကိုထိခိုက်စေတဲ့ဥပဒေတွေကိုပြင်ဆင်ပယ်ဖြတ်ပြင်ဆင်ရင်းပယ်ဖြတ်ခြင်းပြန်လည်သုံးသပ်ရမှာဖြစ်ပါတယ်။ဥပမာဆိုကြပါစို့အဲဒီကျွန်တော်တို့ဥပဒေလုံလိုက်တဲ့အတွက်ကျွန်တော်တို့နိုင်ငံမှာလုံခြုံရေးစီးပွားဘယ်လောက်ကျိုးပေါက်သွားပြီလဲ။ဒါမျိုးကျွန်တော်ပြန်စီစစ်ပြီးတဲ့ခါကျတော့လိုအပ်လိုအပ်တဲ့လုပ်ငန်းတွေလုပ်ပါမယ်။
โอเคโอเคကျွန်တော်မက်ဆေ့ချ်မှာ
ဆွေးနွေးပြအောင်ကျွန်တော်ဒီပေါ်မှာโอเคဟိုကျွန်တော်တို့ပါတီမှာတော့ဒီဥပဒေဒီရွေးနဲ့ပတ်သက်လို့ရွေးကောက်ပွဲကြီးညာစာတမ်းမှာလည်းကျွန်တော်တို့ပြောထားတာရှိပါတယ်အဓိကတော့အချက်6ချက်ပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ဥပဒေပြည်ရေးကဏ္ဍကိုဟိုဒီတဲ့ဥပဒေနဲ့ပတ်သက်လို့ပေါ့နော်ပြင်ဆင်တင်တာပယ်ဖျက်တင်တာအသစ်တာထန်ထားတာတွေလုပ်ပေါ်မှာဖြစ်ပါတယ်ကျွန်တော်တို့ရလက်ရှိဒီစဲဥပဒေတွေဟာဒီကျွန်တော်တို့အစားစားပြောနေကြတဲ့ကိုလိုနီခေတ်ဟိုဒါကျမတို့ကမကြိုက်ဘူးပြောတယ်ကိုလိုနီခေတ်ကဥပဒေကြီးအများကြီးနဲ့အခုချိန်ထိတက်ရောက်ပြီးတော့အုပ်ချုပ်နေကြတာလည်းရှိပါတယ်ဥပမာအဲဇင်းဥပဒေဆိုလို့ရှိရင်လည်းဒီအတိုင်းပါပဲပေါ့နော်ကျမတို့ဒီလိုကျမတို့ဥပဒေပြုတ်ရုံနေမဟုတ်ဘဲနဲ့ပြုတ်ပြီးရင် post legislative scrutiny ဆိုတာရှိပါတယ်ဥပဒေပြုတ်ပြီးနောက်ပြန်လဲစမ်းစစ်ခြင်းဒီဥပဒေတစ်ခုဟာဥပဒေပြုတ်တဲ့ရည်ရွယ်ချက်အတိုင်းလက်တွေ့ကျင့်သုံးနေတာဟုတ်ရဲ့လားအရင်တော့တစ်ခါတစ်ခါတည်းကျမတို့ကတော့ကျင့်သုံးလိုက်တယ်ဟိုဟိုကြာထမ်းပေးလိုက်တယ်တော့ကျင့်သုံးရတဲ့ focal ministry တွေရှိပါတယ်ဒီဥပဒေရဲ့အနှစ်သာရလွှတ်တော်ကပြဋ္ဌာန်းလိုက်တဲ့အနှစ်သာရအတိုင်းရောကျင့်သုံးနေကြတဲ့ဝန်ကြီးဌာနတွေကအဲ့လိုကျင့်သုံးနေရလားမကျင့်သုံးမှုဆိုရင်ဟိုဥပဒေကိုနိုင်ရဲ့အားနည်းချက်လားဒါမှမဟုတ် Focal Ministry ရဲ့အားနည်းချက်လားဆိုတော့ဟိုကျွန်မအနေနဲ့ပြန်သုံးသပ်မယ်ဒီ Post Legislative Scrutiny ကိုဒီလာမဲ့၅နှစ်မှာပို့ပြီးတော့
ตัวบ่รู้สิบาดเลยไอ้ลูกตัวเนี่ยคําว่าคุณน่ะเจ้าเราบาดเนี่ยหมูชิดเดะเดโมคราซีเฉกันสั่นลงนี่เนี่ยกั้นหยิหมูชิบ่รู้นอกพี่รอดิลูกคนเยสั่นเจิงสั่นลงเนี่ยหยิยุพุอ๋อเนี่ยปิดูฤจาเนี่ยมาแล้วตะหะตาๆผิดพุเนี่ยตุ้ยสิญุหมูบ่เปลี่ยนไหนโพสุดะดิหมูเยพอมาเฉกันพี่รอเจ้าเราอนิเนี่ยก็เสร็จแล้วพี่รอตองเยตั้วมั้ยดิอุบัติภัยจิ้วยงในบ่หอบผู้ชีวิตาอุบัติภัยแล้วเปลี่ยนพี่รอต้องตัดมั้
sebab ya tak saya mungkin tanah cuma lu tinjau ni mungkin ni mungkin lo sedang ni ni tinjau apa bulu cuma ni ni lo jangan tahu.
Sebab terus ni gua lo tinjau dua ada macam apa sih bahaya bawa sini beja ada upaya tuh macam apa online online ada buat jitu di dalam pelu gua ada alam buat jitu apa ni?
Jitu temar.
Jitu temar eh jitu.
ရှင်မြန်မာနိုင်ငံမှာလူဝင်မလာရှင်နေခြင်းပါမယ်ထွေထွေပြီးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ပြီးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပ
ါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကချုပ်လင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းချုပ်လင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လင့်ပေးသွားမှာဖြစ်ပါတယ်ရှင်။
တင်းရင်းနဲ့မနက်ခင်းအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာ3ရက်ကျင်းပမယ့်သမ္မတရွေးကောက်ပွဲကိုဥရောပက OSCE အဖွဲ့ကစောင့်ကြည့်လေ့လာမှာဖြစ်ပါတယ်။ဒီဘက်ကိုဦးဆောင်တဲ့အာဆူလာဂေးဆက်ကအခု2020ရွေးကောက်ပွဲဟာအရင် OSCE ကနေစောင့်ကြည့်လေ့လာခဲ့တဲ့ရွေးကောက်ပွဲ6ခုနဲ့ကွာခြားမှာဖြစ်ကြောင်း VOA ကိုပြောပါတယ်။ American နိုင်ငံဟာ OSCE အဖွဲ့ဝင်တနိုင်ငံဖြစ်ပြီးတက္ကရ2000 American သမ္မတရွေးကောက်ပွဲနောက်ပိုင်းကစပြီး American အစိုးရရဲ့ဖိတ်ခေါ်မှုနဲ့ဥရောပစောင့်ကြည့်လေ့လာသူတွေလာရောက်ခဲ့ကြတာဖြစ်ပါတယ်။ရွေးကောက်ပွဲဟာအင်္ဂါနေ့မှာကျင်းပတော့မှာဖြစ်တဲ့အတွက်စနေနေ့မှာ Republican Party ကသမ္မတ Trump နဲ့သူ့ပြိုင်ဘက် Democratic Party က Joe Biden တို့ဟာသူတို့အခြေအနေရှင်ပြန်ရဖို့ရှိတဲ့ပြည်နယ်တွေမှာအပြိုင်မဲဆွဲနေကြပါတယ်။သမ္မတ Trump ကစနေနေ့မှာ Pennsylvania ကိုတွားရောက်နေတယ်လို့သူ့သမ္မတဟောင်း Joe Biden ကလည်း Michigan ပြည်နယ်မှာမဲဆွဲနေတာဖြစ်ပါတယ်။ပြင်သစ်နိုင်ငံ Nice မြို့ Notre Dame ဘုရားကျောင်းကလူ3ဦးသေဆုံးခဲ့တဲ့ဒါးနဲ့တိုက်ခိုက်မှုမှာဆက်နွယ်နေတဲ့တတိယမြောက်တန်တရားရှိသူကိုစနေနေ့ကပြင်သစ်အာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဒါးနဲ့တိုက်ခိုက်သူကအသက်27နှစ်အရွယ်တူနီးရှားနိုင်ငံသားအီဘရာဟင်အိုက်ဆေဝီဖြစ်ပြီးသူဟာတူနီးရှားကနေအီတလီနိုင်ငံလမ်ပီဒူဆာကျွန်းကိုရောက်လာတာဖြစ်ပြီးပြင်သစ်နိုင်ငံပါရီမြို့ကိုအောက်တိုဘာ9ရက်နေ့မှာရောက်လာတာပါဒီတိုက်ခိုက်မှုအတွက်သူတဦးတည်းကပဲလှုပ်ဆောင်တာဟုတ်မဟုတ်နဲ့ကြိုတင်ကြံစီမှုရှိမရှိသိရဖို့ပြင်သစ်အီတလီနဲ့တူနီးရှားအာဏာပိုင်တွေကပူးတွဲစုံစမ်းစစ်ဆေးနေတာပါမြန်မာနိုင်ငံမှာ COVID-19 ကူးစက်သူစုစုပေါင်း 9,200 ကျော်ရှိနေပြီးသေးဆုံးကသူကတော့စုစုပေါင်း1239ဦးရှိနေပါပြီ။ရန်ကုန်တိုင်းမှာကူးစက်သူနာ880နဲ့အများဆုံးဖြစ်ပြီးပဲခူးတိုင်းကတော့45ဦးနဲ့ဒုတိယအများဆုံးပါ။မန္တလေးနဲ့အေရီတိုင်းတွေကတော့44ဦးစီနဲ့ကူးစက်မှုတတိယအများဆုံးဖြစ်ပါတယ်။မြန်မာနိုင်ငံကိုဖြတ်တန်းပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားဓာတ်ရိုက်သွားလာပြေးဆွဲနိုင်မဲ့ကားလမ်းရထားလမ်းတွေဖောက်လုနိုင်မှုမျှော်လင့်ထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနဒုဝန်ကြီးရှာရီယာအလမ်ကပြောပါတယ်ဒီလမ်းကြောင်းတွေဟာ BRI ခေါ်တရုတ်ရဲ့ဂဘလန်စီမံကိန်းနဲ့ဆက်ဆက်နေတာဖြစ်ပါတယ်တနင်္ဂနွေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါတောတာရှင်ပေါင်းစိတ်ချမ်းသာကိုချမ်းသာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရက်တက်ပါ
Thank you.
This program has come to you from the Voice of America, Washington.